Welcome to the Voice of America in Burmese.
မင်္ဂလာနေ့ရဲ့အစမှာဒေါ်ရစင်နေကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါသည်များ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဇူလိုင်လ22ရက်ဒီနေ့ကနေနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ24 40 58တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်တဲ့တွေကိုမန်အင်ဂျင်နိုက်နဲ့ကျွန်တော်ကြော်ကြော်တင်ပြပြမှာပါအစ္စရယ်နဲ့ပါလက်စတိုင်းတစ်ဖက်စလုံးအနေနဲ့ဂျပန်တိုက်ခိုက်မှုတွေကိုရပ်သွားအောင်လုပ်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွင်း HIV AIDS ရောဂါပိုးနောက်တိုးကူးဆက်သူအရေအတွက်ထပ်ပြီးကျဆင်းသွားပါတယ်လူဝင်ညာရေးမှာမြန်မာနိုင်ငံဟာကလေးငယ်အခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုချိုးပေါက်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖွယ်ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပါကစ္စတန်နိုင်ငံမှာနာမည်ကြီးခရစ်ကတ်အားကစားသမားတဦးကလာမယ့်ရွေးကောက်ပွဲမှာဝင်ပြန်ရတာဘာကြောင့်ပါလဲ
Once his name came in the Panama leaks and then eventually he's got convicted of corruption billions of rupees money laundered out of
Pakistan အဂရီလိုက်စားမှုတိုက်ဖျက်ရေးအတွက်ဦးစားပေးလှုပ်ဆောင်သွားမယ်ဆိုတော့အီမရန်ခမ်းမြဲသဘောထားတွေကိုသတင်းတွေအပြီးမှာနှားဆင်ရဖို့ရှိပါတယ်ဒါအပြင်မြန်မာပြည်အများစုနေထိုင်ကြတဲ့ထိုင်းမြန်မာနယ်စပ်ကရေကြီးနေတဲ့အခြေအနေဘလောက်ထိစိုးနေသလဲဆိုတာကိုလည်းတင်ပြပေးဖို့မှာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
ဂါဇာကမ်းရိုးနယ်အစ္စရေးတောင်ပိုင်းမှာကျန်းဖက်မှုတွေတိုးလာတဲ့ပေါ်ထူးဆိုရင်လည်းကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဒုံးကြီးတွေပြစ်ခတ်တာနဲ့မီးလောင်စေတဲ့စွန်တွေကိုလွတ်တင်တာခြံစည်းရိုးတစ်ချောင်းမှာရန်စားလှုပ်ဆောင်တာမျိုးတွေကိုရပ်ဆိုင်းဖို့ဟာမတ်စ်နဲ့တခြားပါလက်စတိုင်းလက်နက်ကိုင်တွေကိုကျွန်တော်တောင်းဆိုပါတယ်အခြေအနေကိုနောက်ထပ်မီးထိုးတာမျိုးရှောင်ရှားဖို့အတွက်အစ္စရေးအနေနဲ့ထိန်းသိမ်းလှုပ်ဆောင်ရပါမယ်လို့တွင်းမှုချုပ်ကစနေနေ့မှာပြောပါတယ်နောက်ထပ်ဒင်းမမှုတွေတိုးလာမယ်ဆိုရင်အသက်အန္တရာယ်တွေကိုထိခိုက်စေမယ်ဂါဇာမှာလူသားကပ်ဘေးကြီးပိုဆိုးလာစေမယ်ဂါဇာကိုပါလက်စတိုင်းအာဏာပိုင်အဖွဲ့ပြန်သွားနိုင်ရေးထောက်ခံမှုကိုထိခိုက်စေမယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ်ဟာမတ်စ်လက်နက်ကိုင်အဖွဲ့ကသူတို့နဲ့အစ္စရေးကြားပြစ်ခတ်ရဆေးရဖြစ်အောင်နိုင်ငံတကာကြောင်းဝင်ဆက်ဆက်သူတွေကလှုံ့ဆော်ပေးလိုက်ပြီးလို့ကြေညာပြီးနိုင်ပိုင်းတွင်မှာပဲမစ္စတာကူဒရက်စ်ရဲ့ထုတ်ပြန်ချက်ထွက်လာတာပါ။ဒါပေမဲ့အစ္စရေးဘက်ကတော့အပြစ်ရတယ်ဆိုတာကိုအတိမပြုပါဘူး
။စီးရီးယားနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအာထုတ်ကြိုးပမ်းမှုအတွက်ပူးပေါင်းဆောင်ရွက်ရေးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့စနေနေ့ကတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ကြောင်းရုရှားဆိုရကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်တောက်ကြာနေ့ကစီးရီးယားကိုဆေးဝါးအကူအညီပစ္စည်းတန်ချိန်ပေါင်း90ပြင်သစ်နိုင်ငံကပေးပို့ခဲ့တာဖြစ်ပါတယ်။စီးရီးယားဆိုရထိမ့်ချုပ်ထားတဲ့ဒမတ်စကတ်မြို့တော်စင်ချေဘုံဖြစ်တဲ့ကိုတောင်ရှေ့ဘက်ကိုတည်ယူပို့ဆောင်ရေးအတွက်ရုရှားကနေကူညီဆောင်ရွက်ပေးမယ်လို့သဘောတူညီပြီးခဲ့တဲ့နောက်ပြင်သစ်ကနေဆေးဝါးအကူအညီတွေကိုပေးပို့ခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာကိုအရင်ကဧပြီလအထိတပုံတွေကထိန်းချုပ်ခဲ့တာပါ။စီးရီးယားအတွက်ဆေးဝါးပစ္စည်းကူညီတွေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပါဝင်တဲ့တန်ချိန်ပေါင်း90ကိုပြင်သစ်နိုင်ငံကနေရုရှားစစ်လေရင်ဟာစနေမနေ့အစောပိုင်းကတင်ဆောင်ပြန်တန်းခဲ့တာပါရုရှားနိုင်ငံသားဝင်ကြီးဆာဂျီလက်ဗရော့နဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုတို့နှစ်ဦးလဲစီးရီးယားနိုင်ငံမှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲအချက်တဲဖြေရှင်းနိုင်ရေးဝိုင်းဝန်းကြိုးပမ်းဖို့ဆွေးနွေးခဲ့တယ်လို့လဲရုရှားနိုင်ငံသားဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်ကုန်သွယ်ရေးဆိုင်ရာခွန်ကောက်တွေမကြသေးခင်ကတိုးမြှင့်ချမှတ်လာတာဟာကမ္ဘာလုံးဆိုင်ရာတူတက်မှုကိုထိခိုက်စေလိမ့်မယ်လို့နိုင်ငံတကာငွေကြေးရုံးမူငွေဖွဲ့ IMF ကကမ္ဘာကောင်းဆောင်တွေကိုသတိပေးလိုက်ပါတယ်ဒီလိုနဲ့အမေရိကန်ကြားကုန်သွယ်ကွန်ရီအပြန်အလှန်ချမှတ်ရာကနေတင်းမာနေတဲ့အခြေအနေကိုနောက်ထပ်အရှိန်မြင့်မဲ့လာလာမျိုးသမ္မတဒေါ်နယ်ထရမ့်ကပြောပြီးနောက်ပြတ်မှာပဲ IMF ရဲ့သတိပေးချက်ထွက်လာတာပါ။လက်ရှိကြေညာထားပြီးသားကုန်သွယ်ကွန်ရီကြောင်းကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပေါ်တည်ရောက်မှုတွေကိုအသေးစိတ်ဖော်ပြထားတဲ့စင်ကာစားတစ်စောင်ကိုအာဂျင်တီးနားနိုင်ငံဘွေနိုစာရေးစ်မြို့မှာစီဝေးနေကြတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ကဗန်ဒါရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကိုတင်ပြမယ်လို့ IMF ကြီးကဲခရစ်စတင်လော့ဂတ်ကပြောပါတယ်။ကမ္ဘာလုံးဆိုင်ရာတိုးတက်မှုက2018နဲ့2019ခုနှစ်တွေမှာ 3.9% ကျန်တို့ရောက်ဖို့ရှိပြီးကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေတိုးလာတာကြောင့်စိုးကျိုးဖြစ်စေမဲ့အန်ဒရယ်တွေတိုးလာတယ်လို့ G20 ဝန်ကြီးတွေအတွက်ပြင်ဆင်ထားတဲ့အစီအစဉ်ထဲမှာဖော်ပြထားပါတယ
်။ American သမ္မတ Donald Trump ကသူ့ရဲ့ရှေ့နေဟောင်းကနေပုဂ္ဂိုလ်ရေးဆိုင်ရာတယ်လီဖုန်းနဲ့ပြောဆိုချက်တွေကိုဖန်ယူထားတယ်ဆိုတာတမာရိုးကြမဟုတ်တဲ့အပြင်ဥပဒေနဲ့တောင်မညီဘူးလို့ပြောနိုင်ကြောင်းစနေနေ့ကပြောဆိုခဲ့ပါတယ်။သူ့ရဲ့ရှေ့နေဟောင်း Michael Cohen က2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်အချိန်ကာလတွေမှာသူနဲ့ချစ်ကြိုက်ခဲ့ဘူးတဲ့ Playboy Model House ကိုနှုတ် ပိတ်ခပေးဖို့အခြေအနေနဲ့ပတ်သက်လို့တယ်လီဖုန်းနဲ့ပြောဆိုတိုင်ပင်ခဲ့တာကိုလျှို့ဝှက်စွာအတန်ဖမ်းယူခဲ့ကြောင်းဝန်ခံပြောဆိုချက်အပေါ်မှာသမ္မတကတုံ့ပြန်လိုက်တာဖြစ်ပါတယ်။တယ်လီဖုန်းအတန်ဖမ်းတိတ်ခွေဟာထရမ့်ရဲ့ရှေ့နေဟောင်းကိုဟန်ရုံးခန်းကိုဒီနှစ်အစောပိုင်းတုန်းကအစိုးရအာဏာပိုင်တွေဝင်ရောက်စီးနှင်းချိန်မှာတင်စီခဲ့တဲ့အချက်အလက်စာရွက်စာရက်နဲ့အီလက်ထရောနစ်မှတ်တမ်းအမြောက်အများတွေကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ကိုဟန်ဟာသူ့ရဲ့တယ်လီဖုန်းပြောဆိုမှုမှန်သမျှကိုမှတ်တမ်းအဖြစ်ဖမ်းယူတင်စီထားလို့ရှိပါတယ်။နယူးယောက်ပြည်နယ်ဥပဒေအရလည်းနှစ်ဖက်လုံးသဘောတူညီမှုမလို့ပဲတစ်ဖက်ရဲ့သဘောတူညီချက်နဲ့စကားပြောဆိုမှုကိုဖမ်းယူမှတ်တမ်းတင်နိုင်တယ်လို့ခွင့်ပြုထားပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝေကနေတနည်းနည်းမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါပိုးကူးစက်မှုနောက်တို့အရေအတွက်ဆန်ခါနေစတဲ့ကြာဆင်းလာတာကို AIDS ရောဂါတက်ဖြစ်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ရောဂါပိုးကူးစက်မှုနောက်တို့အရေအတွက်ဟာ2000ပြည့်နှစ်ကပြန်ပြောင်းခြင်းအပြင် 19,000 ရှိရာကနေပြီးခဲ့တဲ့2019ခုနှစ်မှာ 11,000 ပဲရှိတော့တာကို UNAIDS Internet ဆာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူအရေအတွက်ဟာလည်း2000ခုနှစ်မှာပြန်ပြောင်းခြင်း 14,000 ရှိရာကနေ2019ခုနှစ်မှာ 6,900 အထိထပ်ဝက်ကျော်ကြာဆင်းသွားပါတယ်။HIV ရောဂါပိုးရှိသူအရေအတွက်စုစုပေါင်းကတော့2014ကနေ2019ခုနှစ်ထိ၄နှစ်ဆက်တိုက်အပြောင်းအလဲမရှိဘဲပြန်ပြခြင်းအပြင်လူပေါင်း 22,000 ရှိပါတယ်။ ERD ဆေးဝါးရရှိသူ HIV AIDS ရောဂါတဲ့အရေအတွက်ဟာလည်း9နှစ်တွင်90ရာခိုင်နှုန်းကျော်တိုးတက်လာပြီး2010ပြည့်နှစ်မှာရောဂါတဲ့အရေအတွက်စုစုပေါင်းရ14ရာခိုင်နှုန်းပဲ ERD ဆေးကိုရခဲ့ရာက2019ခုနှစ်မှာ66ရာခိုင်နှုန်းထိဆေးဝါးရလာတာကို UNAIDS ကိန်းဂဏန်းတွေကပြနေပါတယ်။HIV AIDS ရောဂါတက်ဖြစ်ရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေအဖြစ်ဖော်ပြထားတဲ့ထဲမှာအာနေဘီတိတ်ကိုရှုပ်ထွေးတဲ့ကျန်းမာရေးစနစ် Global Fund အဖွဲ့အပါအဝင်လူရှင်တွေကရံမုံငွေတွေတည်တည်တတ်တာရှော့ချဖြတ်တောက်ပစ်တာနဲ့မြန်မာနိုင်ငံမှာလူသားအရင်းနဲ့ကျော်နေတာတွေပါဝင်ပါတယ်
လူပေါင်းသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့ Rohingya လူနည်းစုအပေါ်မြန်မာအစိုးရရဲ့ဖိနှိပ်မှုမှာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးသဘောတူညီချက်တွေကိုချိုးဖောက်ခဲ့ကြောင်းဥပဒေကျွမ်းကျင်သူတွေကပြောပါရယ်ပြီးခဲ့တဲ့ဩဂုတ်လကစတင်ခဲ့တဲ့မြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ Rohingya ဒုက္ခသည်9သိန်းကျော်ထဲမှာတဝက်ကျော်ဟာကလေးတွေပဲဖြစ်ပါရယ်ကုလသမဂ္ဂလက်အောက်ခံအဖွဲ့ရဲ့အစီရင်ခံစာရီရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုရွာတွေကိုမီးရှို့မှုနှင်းပန်းနှိပ်စက်မှုစတာတွေကိုမြန်မာလုံခြုံရေးတပ်တွေကကျူးလွန်ခဲ့ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ရဲ့ဆွဆွဲချက်တွေစတာတွေကိုနော်ဝေးအခြေစိုက် Save the Children အဖွဲ့ကြီးကငှားရမ်းခဲ့တဲ့ဥပဒေရေးရာကျွမ်းကျင်ပညာရှင်တွေကနေသုံးသပ်လေ့လာခဲ့တဲ့ချက်တွေရတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအချက်တွေက2019ဩဂုတ်လကရဲလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့မှုပေါ်မြန်မာအစိုးရရဲ့တံပြန်နှိမ်နှင်းမှုမှာရိုဟင်ဂျာတွေပေါ်ဆက်လက်ရှိနေတဲ့ခွဲခြားဆက်ဆံမှုတွေနဲ့အတူကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးတွေကအ ਨੇ စုံအချက်9ချက်ကိုချိုးဖောက်ခဲ့တယ်လို့ဆိုပါတယ်။ဒီထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရရောစစ်တပ်ဘက်ကပါတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာစနေနေ့ကအမေရိကန်နဲ့တရုတ်ကိုစန့်ကျင်ဆန္ဒပြသူတွေနဲ့အဓိကယုံညီရေးရတဲ့ဘွယ်ကြားအမေရိကန်တာယုံနာမှာရုံဝင်ဆန်ခါဖြစ်ကြပါတယ်။အမေရိကန်နဲ့တရုတ်လိုပြည်ပအင်အားကြီးနိုင်ငံတွေကနေဖိလစ်ပိုင်ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့သမ္မတရိုဒီဂိုဒူတာတီကပြက်ကွက်တဲ့ဆိုပြီးလူတရာကျော်စုဝေးပြီးတော့ကန့်ကွက်ဆန္ဒပြကြတာပါ။ဖိလစ်ပိုင်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေချထားတာတောင်တရုတ်ပင်လယ်ရေပိုင်နဲ့ငင်းပွားမှုမှာသမ္မတဒူတာတီအစိုးရကအရေးယူလှုံ့ဆော်မှုပြက်ကွက်တာတွေကိုဆန္ဒပြသူတွေကအထူးထောက်ပြကြပါတယ်။မနီလာမြို့တော်ကတရုတ်ကောင်စစ်ဝန်ရုံးရှိမှလည်းစနေနေ့အစောပိုင်းကဆန္ဒပြကြပါတယ်။သမ္မတဒူတာတီတနင်္လာနေ့မှာတတိယအကြိမ်မြောက်နိုင်ငံတော်အခြေပြမင်ခွန်းပြောဖို့ရှိနေချိန်မှာပဲဒီဆန္ဒပြပွဲတွေဖြစ်တာပါ။သမ္မတဒူတာတီကသူ့ရဲ့မင်ခွန်းထဲမှာသူ့အစိုးရလက်ထက်အောင်မြင်တိုးတက်မှုတွေကိုပြောမယ်လို့ခန့်မှန်းထားကြပါတယ်။
ကွန်ပျူတာအင်တာနက်ကနေအချက်လက်ခိုးယူသူတွေဟာစင်ကာပူအစိုးရရဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေကိုထိုးဖောက်ယူခဲ့ကြပါတယ်။ဝန်ကြီးချုပ်အတွက်ဆရာဝန်ရဲ့စေးညွှန်းမှတ်တမ်းအပါအဝင်လူနာပေါင်းတသန်းခွဲရဲ့အချက်လက်တွေကိုခိုးယူနိုင်ခဲ့တာကြောင့်စင်ကာပူနိုင်ငံအတွက်အစိုးဆုံးပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေချိုးဖောက်ခံခဲ့ရတာဖြစ်တယ်လို့စင်ကာပူအစိုးရကပြောပါတယ်။ဒီလို Cyber Internet ကနေတိုက်ခိုက်ခဲ့တဲ့ Hacker တွေဟာဘယ်သူတွေလဲ၊နောက်ွယ်မှာဘယ်သူတွေရှိတယ်လဲဆိုတာကိုတော့စင်ကာပူအစိုးရကတစုံတရာပြောဆိုခြင်းမရှိသေးပါဘူး။ ဒါပေမဲ့လို့ကျန်းမာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနနှစ်ခုရဲ့ပူးတွဲကြေညာချက်မှာတော့ဤပညာအရာတိတ်ပြီးအစင်းမြင့်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်။ကွန်ပျူတာအင်တာနက်ကနေချက်လက်ခိုးယူသူတွေဟာ2015မေလ1ရက်နေ့ကနေဒီနှစ်ဇူလိုင်လ4ရက်နေ့အထိအချိန်ကာလအတွင်းကုသခဲ့တဲ့လူနာတွေရဲ့မှတ်တမ်းတွေကိုခိုးယူနိုင်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီထဲမှာစင်ကာပူနိုင်ငံကိုလာရောက်ဆေးကုသသူတွေရဲ့မှတ်တမ်းတွေလည်းပါဝင်တယ်လို့ဆိုပါတယ်ရှင်။
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါအခုတော့သတင်းပြပုချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်လိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးတော့ဒီထိုင်းမြန်မာနယ်စပ်အခြေအနေကိုကြည့်အောင်ပါထိုင်းမြန်မာနယ်စပ်တက်ခရိုင်မဲလ်မမဲလ်ချောင်းဒီအပါဝင်မြို့နယ်၄မြို့နယ်မှာရေဘေးသင့်နေရတဲ့အခြေအနေအရေးပေါ်အခြေအနေထုတ်ပြန်ထားရပြီးထိုင်းကယ်ဆယ်ရေးလုပ်ငန်းတွေအစဉ်အသင့်ပြင်ထားပါတယ်အဲ့ဒီမြို့နယ်တွေမှာနေထိုင်ကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေရဲ့တဲအိမ်တွေကတော့အလုံးလိုက်မျိုးကုန်ပါပြီပစ္စည်းတွေတော့မတည်နိုင်ပဲလွတ်ရာကိုပြေးကြရတယ်လို့ဆိုပါတယ်အဲ့ဒီကနေပြီးတော့ VOA သတင်းတော့မအေးမှာသတင်းပေးပို့တာတော့နားဆင်ပ
ါမိုးများတာတောင်ကျရေတွေကျတာတောင်ရင်းမြေရေတွေတိုးလာတာတွေကြောင့်ထိုင်းနိုင်ငံတက်ခရိုင်တွင်းကမြို့နယ်လေးမြို့နယ်မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးအကူအညီတောင်းနိုင်တဲ့ဖုန်းလိုင်းတွေနဲ့191ကိုဆက်နိုင်တယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုထားတာပါထိုင်းနိုင်ငံသားတို့ပြောပြတာကတော့
မိကြီးတောင်ကိုမိကြီးပြောကြတယ်လို့ပြောတော့လူလေးလည်းဆက်လာတော့လည်းမရမကြောက်တော့ဘူးအရင်ပေါ်ဖြစ်လက်ခံကြရတယ်ဆိုတော့မစရင်လေးနိုင်ကြလို့အဲ့ဒီအချင်းချင်းတို့လောက်ထားပြီ
အခုလောတဲ့မှာတော့ရှေ့ပြောင်းမြန်မာအလုပ်သမားတွေနေထိုင်နေတဲ့တဲအိမ်တွေပါမျောပါသွားတာတွေရှိနေတဲ့အတွက်မြန်မာအလုပ်သမားတွေကတော့ဘေးလွတ်ရာကိုရှေ့ပြောင်းကြရပါတယ်ထိုင်းကယ်ဆယ်ရေးတွေကကူညီကယ်ဆယ်ရေးတွေလုပ်ပေးနေတယ်လို့လည်းဆိုပါတယ်
။အဲတဲပုံလေးညောတယ်လေ။ဆရာလူလေးနေစီကမကြည့်ရဟလား။အာဟိုမဲလမတ်ပကမှာတော့သူလည်းအလုပ်သမားလေးဗမာဗီဒန်နဲ့အပေါ်တော့အိမ်လေးသူတို့ကလက်ကွက်အလုပ်လုပ်တဲ့ကြမှာလား။စပါးလေးဆက်သူတို့အိမ်လက်ကွက်လည်းနေတယ်လေ။သူတို့ကူညီသေးတယ်ပေါ့
။ထိုင်းမြန်မာနယ်စပ်မှာတော့အခုလိုမျိုးတောင်ကျရေကျတာတွေရေကြီးတာတွေကတော့မကြခဏဆိုသလိုဖြစ်နေတာပါပြီးခဲ့တဲ့၄နှစ်လောက်တုန်းကတော့တောင်ကျရည်တွေရုတ်တရက်ကျလာတဲ့အတွက်ရွှေပြောင်းမြန်မာမိသားစုတွေကကလေးတွေမျောပါတေဆုံးမှုတွေလည်းရှိခဲ့ပါတယ်ရှင
်ဒါတော့ထိုင်းချီဆိုင် view တွေတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံကကဒီထိတ်တန့်ရောက်နေတဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်ပါကစ္စတန်နိုင်ငံရဲ့နာမည်ကြီးခရစ်ကတ်အားကစားသမားအဖြစ်ကနေနိုင်ငံရေးသမားဖြစ်လာတဲ့အီမရန်ခန်ဟာပါကစ္စတန်ရဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရပြီးဝန်ကြီးချုပ်ဖြစ်လာဖို့ရှေ့ကနေတစ်ပြေးနေပါတယ်။ဒါပေမဲ့ဘူလူးနေ့ကျင်းပမဲ့ရွေးကောက်ပွဲမှာအဲ့ဒီမတိုင်ခင်အတွင်းပါကစ္စတန်စစ်တပ်ကအီမရန်ခန်ရဲ့ PDI ပါတီအနိုင်ရအောင်ဝင်ရောက်နှောက်ယှက်တာတွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာပါ။ VOA သတင်းတော့ IS ကပေးပို့တဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြမှာပါ။အီမရန်ခန်ဟာသူ့ရဲ့PDI ပါတီလူလူထောက်ခံမှုရဖို့အတွက်သူဟာပါကစ္စတန်နိုင်ငံတဝမ်းကိုနေတိုင်းသွားရောက်ပြီးတော့မဲဆွယ်စည်းရုံးနေပါတယ်။အသက်65နှစ်ရှိဖြစ်တဲ့အင်မရန်ခန်ဟာဗြိတိန်နိုင်ငံအောက်ဆ်ဖို့ဒ်တက္ကသိုလ်မှာပညာသင်ကြားခဲ့ပြီးတော့သူ့ကိုပညာတတ်တွေလူငယ်တွေအပါအဝင်လူအများပြားကလာရောက်ထောက်ခံကြပါတယ်။အခုနောက်ဆုံးလူလူစစ်တမ်းတွေရတော့ခန်ရဲ့ PDI ပါတီဟာယာရုကနေဖြုတ်ချခံရတဲ့ဝန်ကြီးချုပ်ဟောင်းနဝတ်ရှာရစ်ရဲ့ PMLN ပါတီနဲ့အကြိတ်အနဲသူမသားကိုမသားဖြစ်နေပြီးပါကစ္စတန်ပြည်သူ့ပါတီ PPP ထက်တော့အတော်လေးကိုအသာစီးရထားပါတယ်။ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့အင်မရန်ခန်ပြောတာကတော့
It's the best I have ever been prepared.
ရွေးကောက်ပွဲဝင်ပြိုင်ခဲ့တဲ့22နှစ်အတွင်းဒီဒီချင်းကတော့ကျွန်တော်တို့အကောင်းဆုံးပြင်ဆင်ထားပါတယ်။ဒါအောင်ကျွန်တော်တို့မှအရင်ကောင်းတဲ့ခွင့်ရေးရှိတယ်လို့ထင်ပါတယ်
။
ခန်ကတော့သူ့ရဲ့မဲဆွယ်စည်းရုံးရေးအတွင်းမှာအစိုးရရဲ့အောက်ခြေလိုက်စားမှုတွေကိုတိုက်ဖြတ်ဖို့စင်ရဲမွဲတင်မှုရှင်းချရေးအစီအစဉ်တွေချမှတ်ဖို့ကျမကြီးနဲ့ပညာရေးအခြေအနေထိုးတက်အောင်လုပ်ပြီးလူမှုပူလုံရေးအကူအညီတွေတင်ချပေးနိုင်တဲ့နိုင်ငံဖြစ်အောင်လုပ်သွားဖို့ကတိတွေပေးထားပါတယ်။မနေ့တုန်းကတော့ပါကစ္စတန်တရားရုံးချုပ်ကနဝတ်ရှာရစ်ကိုယာရုကနေဖယ်ရှားလိုက်ပြီးတဲ့နောက်ခန်းရဲ့နိုင်ငံရေးကံကြမ္မာလဲတက်လာခဲ့တာဖြစ်ပါတယ်။အင်မရန်ခန်ဟာစစ်တပ်နဲ့ပေါင်းပြီးတော့သူ့ရဲ့ပြိုင်ဘက်တွေပေါ်မှာနိုင်ငံရေးအရရွယ်ချက်ရှိတဲ့အောက်ခြေလိုက်စားမှုတွေတရားစွဲနိုင်အောင်လုပ်နေတယ်လို့နဝတ်ရှာရစ်ရဲ့ပါတီနဲ့တခြားအဖွဲ့တွေကတော့ဆွဆွဲပါတယ်။ခန်းကတော့ဒါကိုညှင်းဆိုလိုက်ပြီးတော့နဝရှာရစ်ဟာသူနဲ့ပတ်သက်ပြီးတော့မဟုတ်မမှန်ကောလာဟာလာတွေထုတ်ပြန်နေတာဖြစ်တယ်လို့ပြစ်တင်လိုက်ပါတယ်။နဝရှာရစ်ရဲ့မိကုံးထုတ်စရာပြည်ပပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးပြည်ပကုမ္ပဏီတွေကထုတ်ပြန်ခဲ့တာသာဖြစ်ပြီးတော့ပါကစ္စတန်နိုင်ငံပိုင်ကုမ္ပဏီတွေကထုတ်ပြန်ခဲ့တာမဟုတ်ဘူးလို့ပြောပါတယ်။
So once his name came in the Panama leagues and then eventually
သူနာမယ်ပနားမဆင်းနဲ့မှာပါလာပြီးအဲ့ကနေရူပင်းဝေဘီလီယံပေါင်းများစွာအားရလိုက်စားမှုပြည်ပမှာငွေမဲခွာချမှုတွေနဲ့ပြည်နယ်ချမှတ်ခံရတာပါကျွန်တော်ကသူ့ကိုတရားစွဲပြီးနည်းနည်းတကြောင်သူနဲ့ပတ်သက်လို့ပါကစ္စတန်စစ်တပ်ကလျှို့ဝှက်ပူးပေါင်းချက်စီနေတယ်ဆိုတဲ့ပုံစံမျိုးအပြစ်တင်နေပါတယ်ကျွန်တော်ကလည်းဒီလိုလျှို့ဝှက်ချက်စီတွေထဲမှာပါတယ်လို့ထင်နေကြပါတယ
်ဒါပေမဲ့လည်းရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေဘက်မှာလည်းစစ်တပ်ကနိုင်ငံရေးကိုပုံဖော်တီဆောက်နေတယ်ဆိုတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်လာနေပါတယ
် which is the most intensely
ဒါကကျွန်တော်တို့ပါကစ္စတန်သမိုင်းမှာအကျိတ်အနေဖြစ်ဆုံးရွေးကောက်ပွဲဖြစ်တယ်လို့အငြင်းပတ်ဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့အတွက်ကျွန်တော်တို့အနေနဲ့အရန်ဆိုးရိမ်မိပြီးတန်လျာလည်းအလွန်ဖြစ်မိပါတယ
် We believe that the political engineering
ဒီရွေးကောက်ပွဲမှာသူတို့လိုချင်တဲ့ရလဒ်တစုံတရာရအောင်လို့စစ်တပ်ကပုံဖော်တည်ဆောက်နေလို့ကျွန်မယုံကြည်ပါတယ်
ပါကစ္စတန်စစ်တပ်ကအင်မရန်ခန်နိုင်ရအောင်အကူအညီတွေပေးနေတယ်လို့ဆွဆွက်ချက်တွေရှိနေပေမဲ့သူရဲ့အောက်ရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားမှုကတော့အပြောင်းလဲကိုတောင်းဆိုနေတဲ့ပါကစ္စတန်လူငယ်တွေကြားမှာကြဲကြဲပြက်ပြက်လက်ခံလာနေကြပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးကိုရန်နိုင်ပြောပြခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်တရားဥပဒေဆိုင်ရာဗဟုသုတပြန်ပွားဖို့တရားရေးဌာနကကြိုးပမ်းနေပါတယ်။ဒါပေမဲ့ဥပဒေကဘယ်လိုအကာအကွယ်ပေးပြီးတရားမျှတမှုရအောင်ဘယ်လိုလုပ်နေတယ်ဆိုတာကိုပြနိုင်ဖို့လိုပါတယ်။ဒီအကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်။တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကဏ္ဍပြည်ပြင်ပြောင်းလဲရေးဟာNLD အစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့လွန်ခဲ့တဲ့မတ်လ9ရက်နေ့ရှေ့နေ့ကနေပြည်တော်မှာကျင်းပတဲ့ညီလာခံမှာတောင်းဆန်းစုကြည်ကပြောသွားပါတယ်။တရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်။ပြည်သူ့ကိုအကျိုးပြုတဲ့တရားတဲ့ဥပဒေကျင့်သုံးမှပြည်သူ့ဘဝလုံခြုံစိတ်ချရမယ်လို့ဆိုပါတယ်။အငြင်းပွားမှုကိုဖြေရှင်းရမှာပြည်သူလူထုအများစုကအလေးထုံးစံဟောင်းကတုံးနေတာမူတရားစီရင်ရေးစနစ်ကိုမိခိုအားထားမှုလဲနေတယ်လို့ဆိုပါတယ်။တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရရှိရေးအတွက်ဆောင်ရွက်ရမှာအခက်အခဲတွေ့ကြုံနေရတယ်လို့ရှင်းနေချုပ်ကလည်းပြောပါတယ်။တိုင်းနယ်ပြည်နယ်မှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရရှိရေးအတွက်ကော်မတီတွေဖွဲ့ပြီးဆောင်ရွက်နေပြီးမဲ့တိရောက်မှုမရှိဘဲဖြစ်နေပါတယ်။ဒီကိစ္စမှာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာဟာအဓိကအခက်အခဲဖြစ်တယ်လို့ရှင်းနေကြကပြောသွားပါတယ်။တာဝန်ရှိသူတွေမှာလွတ်ပိုင်ခွင့်အမျိုးမျိုးရှိနေပြီးဌာနဆွဲပုဂ္ဂိုလ်ဆွဲကိုမကျော်လွှားနိုင်ဘူးလို့ဆိုပါတယ်။တရားမျှတအောင်လက်တွေ့လုပ်ဖို့ခက်ခဲနေတဲ့သဘောဖြစ်ပါတယ
်။ British Council ရဲ့ My Justice အဖွဲ့ကလည်းတရားမျှတမှုနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းကို March လကထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လကဩဂုတ်လအထိတိုင်းနယ်ပြည်နယ်တွေမှာအရွယ်ရောက်သူပေါင်း3500ကျော်ကိုကြာပန်းစနစ်နဲ့ရွေးချယ်မေးမြန်းတဲ့ကွင်းစင်းသုတေသနပြုမှုဖြစ်ပါတယ်။တရားဥပဒေကရောဥပဒေဆိုင်ရာအဖွဲ့အစည်းကရောတရားမျှတအောင်ဆောင်ရွက်ပေးနိုင်စွမ်းမရှိဘူးလို့ပြည်သူလူထုကယူဆကြောင်းစစ်တမ်းမှဖော်ပြထားပါတယ်။ပြည်သူယုံကြည်မှုနည်းပါးနေတာကိုတရားစီရင်ရေးဆိုင်ရာဌာနတွေကလည်းသဘောပေါက်တယ်လို့ဆိုပါတယ်။ဒါကြောင့်ဥပဒေဆိုင်ရာအသိပညာပေးလုပ်ငန်းနဲ့မလုံလောက်ပဲဥပဒေကိုဘယ်လိုလက်တွေ့ကျင့်သုံးနေတယ်ဆိုတာကိုထင်သာမြင်သာရှိအောင်ဆောင်ရွက်ပြဖို့လိုအပ်တယ်လို့အကြံပေးထားပါတယ
်။တရားမျှတမှုရအောင်ကြိုးပမ်းရမှာလက်မတိုးရင်ခရီးမရောက်ဘူးလို့ပြည်သူဘက်ကယုံကြည်နေပါပဲ။တရားမျှတမှုအတွက်တာဝန်ရှိသူဟာရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေဖြစ်ပြီးပဲဒီလူတွေဟာတရားစီရင်မှုပြည်ပြင်းရေးမှာမပါဝင်သေးဘူးလို့ညင်ရပါတယ်။အမြင့်ပွားမှုကိုဖြစ်ရှင်းရမှာဖေမှုယာယီမှုရမီရပါနဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတို့ကိုအကူအညီတောင်းကြပါတယ်။ဒီနေရာမှာရက်ကြေးအုပ်ချုပ်ရေးမှုဟာအလွန်အရေးပါနေပါတယ်။ရဲကိုတန်ရမယ်အမှုဟုတ်မဟုတ်ရက်ကြေးအုပ်ချုပ်ရေးမှုကဆုံးဖြတ်နေပြီမဲ့သူတို့ရဲ့လုံလီးလုံထုံးတွေကိုရှင်းလင်းပြတ်သားစွာမသိရဘူးလို့ဆိုပါတယ်။အကြေးပြဿနာဟာအငင်းပွားမှုအများဆုံးဖြစ်ပြီးငွေစည်းရင်းနဲ့မှတ်ပုံတင်ပြဿနာကဒုတိယအများဆုံးဖြစ်ပါတယ်။လေယာဉ်မြေမှတ်ပုံတင်ပြဿနာကတော့ဖေရကိုင်းတော့ပါကြည်ပါလေ
။အိမ်တွင်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတိုင်ကြားတာမျိုးရှိပုံမရတဲ့အတွက်အမှန်တကယ်ဖြစ်ပွားမှုနည်းပါးပုံရပါတယ်။အကျွေးပြဿနာလိုအငင်းပွားမှုတွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတဆင့်ပ
ဖြည့်ရှင်းဖို့စူးစမ်းကြပါမယ်။ပြီးစီးတဲ့အထိမလုပ်ကြပဲတို့လိုတန်းလန်းဖြစ်နေတာတွေကများနေပါတယ်။မြေယာနဲ့မှတ်ပုံတင်ပြဿနာကိုသာဖြည့်ရှင်းဖို့ပိုပြီးစိတ်ဝင်စားကြတာတွေ့ရတယ်လို့ဆိုပါတယ်။တရားမျှတမှုကိုပြည်သူလူထုခံစားနိုင်ဖို့စူးစမ်းအားထုတ်ရမှာတရားစီရင်ရေးဘက်ကသာကြည်ပြီးဖြည့်ရှင်းလို့မရနိုင်ဘူးလို့ဆိုပါတယ်။တရားမျှတမှုနဲ့ဆက်ဆက်နေတဲ့လူမှုစည်းဝါးရေးလိုအပ်ချက်တွေကိုတရှိသဘောပေါက်ဖို့ကိုလည်းလိုတယ်လို့စစ်တမ်းမှာဖော်ပြပါဗျ။တနည်းဆိုရင်တော့နီလန်းတစ်ခုတည်းနဲ့ပြဿနာအလုံးကိုဖြေရှင်းလို့မရဘူးလို့ဆိုလိုတာပဲဖြစ်ပါတယ
်။ဒါကြောင့်မို့အငင်းပွားမှုနဲ့အခြားအမှုကင်းတွေကိုဖြေရှင်းရမှာတရားစီရင်အပြင်လူမှုဘဝတိုးတက်မှုဆိုင်ရာအခြားလုပ်ငန်းတွေကိုလည်းချိတ်ဆက်ဆောင်ရွက်တဲ့လို့ My Justice အစီရင်ခံစာမှာဖော်ပြထားပါတယ်။အသိပညာအလုံးနှိမ့်ကြတဲ့ခြေလက်ပြည်သူတွေကတော့ဥပဒေတို့လူခွင့်ရေးတို့ကိုမသိကြတဲ့အတွက်မတရားလုပ်တာကိုခံရတာကိုလည်းသိနိုင်ဖို့ကြက်ခဲပါပဲ။ဒါလို့လူသားစားတွေတရားမျှတမှုကိုခံစားနိုင်အောင်ကြိုးပမ်းဖို့လိုအပ်နေပါပဲ။ဥပဒေဆိုင်ရာဗဟုသုတပြန်ပွားအောင်တရားစင်ရေးအဖွဲ့အစည်းတွေကဆောင်ရွက်နေတာကိုတွေ့ရပါတယ်။ဒါပေမဲ့ပြည်သူလူထုကိုဥပဒေကဘယ်လိုအကာအကွယ်ပေးနိုင်လဲဆိုတာကိုပြတ်ပါနိုင်ဖို့ကပိုပြီးအရေးကြီးတယ်လို့ဆိုပါပဲ။တရားမျှတမှုဟာဒီသံသရာအုပ်ချုပ်ရေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တင်ပါလေ။ပြည်သူလူထုဟာအငင်းပွားမှုနဲ့အမှုအခွင့်တွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတစ်ဆင့်ဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းကြမှာဖြစ်ပါလေ။ဒါကြောင့်ဘက်လိုင်းမှုကိရှင်ပြည်ယုံကြည်ကိုးစားနိုင်တဲ့မရိတ်တင်လျော်တဲ့နည်းလမ်းများကိုကျင့်သုံးပင်ကြောင်း My Justice ရဲ့မနာအစီရင်ခံစာမှာဖော်ပြထားပါလေခင်ဗျာ။
ဒါတော့ဥောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြီးမှာတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်ဒီသတင်းပါ English American စာကန်တမှာမြန်မာနိုင်ငံလောကမှာသုံးနှုန်းနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
mend fences
ဖြစ်ပါတယ်စာလုံးပေါင်းက mend men ကပြက်တာကိုပြန်ပြင်းတာ fences fences ကခြံစည်းရိုးတွေဖြစ်ပြီးစက္ကူခွင့်ရဲ့တရက်ဒီဘဲကတော့ပြက်နေတဲ့ခြံစည်းရိုးကိုပြန်ပြင်းတာဖြစ်ပါတယ် idiom ဆိုရဲတဝိုက်ဒီဘဲကတော့မတည့်တဲ့လူရန်ဖြစ်ထားတဲ့လူစကားများထားတဲ့လူနှစ်ဦးကြားပြန်ကြေးအေးတာကိုဆိုလိုတာဖြစ်ပါတယ်နှစ်နိုင်ငံကြားဆက်ဆံရေးပြန်ကောင်းလာအောင်လုပ်တာငြိမ်းချမ်းရေးရအောင်လုပ်တာကျမတို့မြန်မာစကားရဆိုရင်တော့အတိတ်ကဖြစ်ပျက်ခဲ့တဲ့အခဲမကြေမှုတွေကိုတင်ပုံးချေတာယုံကြည်မှုပြန်တည်ဆောက်တာမျိုးလို့ဆိုနိုင်ပါတယ်။ဒီအသုံးကိုမကြာသေးမီကသူ့ရဲ့ဥရောပခီးစဉ်တွင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဘရပ်ဆဲလ်စ်မှာရောက်ရှိစဉ်နေတိုးမဟာမိတ်အဖွဲ့ဝင်တွေကိုစစ်သုံးစိတ်နဲ့ပတ်သက်လို့ဝေဖန်တာဗြိတိန်ကိုလည်းဥရောပသမဂ္ဂကထွက်တဲ့ Brexit နဲ့ပတ်သက်လို့ဝေဖန်တာဝန်ကြီးချုပ်ထရီဇာမေကိုလည်းနိုင်ငံခြားရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆန်ကသူထဲတောင်ပိုရည်ချင်းရှိတယ်လို့ပြောခဲ့တာတွေအတွက်တနိုင်ငံခေါင်းဆောင်ကြားဖူထစ်တွေရှိခဲ့ရမှာထရမ့်ဗြိတိန်ကိုသွားရောက်လက်ပတ်ချိန်မှာတော့သူတို့နှစ်ဦးကြားဆက်ဆံရေးပြန်ပြည်လည်စေဖို့ကြိုးပမ်းခဲ့တဲ့အတွက်ကြောင့် Christian Today သတင်းစာကြီးက Trump and May struggle to mend fences after president's attack ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးချက်ပတ်သက်တဲ့ George Grubby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary and her friend are trying to mend their fences after their big fight.
Mary နဲ့သူတင်ရင်ကြာအကြီးအကျယ်ရန်ဖြစ်ခဲ့ပြီးတဲ့နောက်ကြည်အေးဖို့ကြိုးစားနေကြတယ်လို့ကြီးပေးရပါတယ်။ဥမာအောင်နောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ Mary and her friend are trying to mend their fences after their big fight.
ခုဆက်လက်တင်ပြပေးမှာကတော့
The ball is in your court.
ဖြစ်ပါတယ်ဆာလုံးပေါင်းကT H E the B A L L the ball ga bolo I S is ga shira I N N ga the ma Y O U R your C O U R T your court ga tin bet ga gaza kwin phit bi sakru khun ye dai yai de be ga bolo ha tin bet gaza kwin go yauk ni da phit par de di thong ga tennis a gaza di ga ni sin tet la da ba tennis yai ya ma de phet ga yai lite bolo ha ko be yauk la de su yin bolo go pyan yai nai bu ga bolo ရောက်နေတဲ့ဘက်မှာကြနေတဲ့တက်နစ်အကစားသမားရဲ့တာဝန်ပဲဖြစ်ပါတယ်။ idiom ဆိုရဲတော့ဒီဘက်ကတော့နေစဉ်ဘွားမှာတစ်ဖက်ဖက်ကတစ်ခုခုလှုပ်ပေးလိုက်ပြီးဆိုရင် ရှေ့ဆက်နိုင်မှုကကြံတစ်ဖက်ကကိုကြတဲ့တာဝန်ကိုယူနိုင်ရမယ့်သဘောမျိုးဖြစ်ပါတယ်။တနည်းတော့ကိုဘက်ကလှုပ်ပေးလိုက်ပြီးအလုပ်ဖြစ်ဖို့တုံ့ပြန်မှုကတစ်ဖက်ရဲ့အလှည့်ကျပြီဆိုတာပါပဲ။ဒီအသွင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟဲလ်ဆင်ကီမှာတွေ့ဆုံကြပြီးသတင်းစာရှင်းလင်းပွဲကျင်းပရမှာကမ္ဘာဖလားဘောလုံးပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့ပေါ်ရုရှားကိုသမ္မတထရမ့်ကချီးကျူးခဲ့ရမှာပူတင်ကလည်းအမှတ်တရအဖြစ်ကမ္ဘာဖလားဘောလုံးတစ်လုံးကိုတက်ဆောင်ပေးရင်းနဲ့ The ball is in your court ဆိုပြီးပြောခဲ့တာဖြစ်ပါတယ်။သူဆိုလိုတာကတော့2026ခုနှစ်မှာအမေရိကန်မှာကမ္ဘာဖလားဘောလုံးပွဲကျင်းပမှာမို့အောင်မြင်အောင်လှုပ်ဆောင်မှုကအမေရိကန်ရဲ့အလှည့်ကျပြီဆိုတာပဲဖြစ်ပါတယ်။ဒါကြောင့်ဒီသုံးနှစ်ပတ်သက်လို့ Fox News သတင်းစာမှာ Putin gives Trump a World Cup soccer ball.Tells him, now the ball is in your court. လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I've offered more than the asking price for his home. Now the ball is in his court.
ကျွန်တော်ကသူ့အိမ်အတွက်သူတောင်းတဲ့ဈေးနဲ့ပိုပြီးကန့်လန့်ထားတယ်။ကျွန်တော်ကန့်လန့်ချက်ကိုတုံ့ပြန်ဖို့ကတော့သူ့တာဝန်ဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။
I've offered more than the asking price for his home. Now, the ball is in his court. Come out swinging.
C-O-M-E, come, O-U-T, out, come out, ga, apingo, twelada, S-W-I-N-G-I-N-G, swinging, lueda, yena, pibi, zazu, hunye, daya, diwegaro,လွှဲပြီးရင်းပြီးအပြင်ကိုထွက်လာတာဖြစ်ပါတယ်ဒီအသွင်ကလက်ဝဲပွဲတွေမှာရှင်ပြိုင်ထိုးတက်ကြတဲ့လက်ဝဲသမားနှစ်ဦးအနေနဲ့ပွဲစားဖို့ကြိုးပမ်းတဲ့အဝင်မှာလက်အိတ်ဝတ်ထားတဲ့လက်သီးနှစ်ဖက်ကိုလက်ဝဲထိုးဖို့ဟန်တပင်ပြင်းနဲ့ကြိုးပမ်းအလေထဲဝင်လာတဲ့ပုံရိပ်ကနေဆင်းသက်လာတာဖြစ်ပါတယ် EDM ဆိုတဲ့တော့ဗိုက်ဒီဝဲကတော့ရန်ဖြစ်ဖို့ဟန်ပြင်းလာတာထိတ်တရင်ဆိုင်ဖို့အတွက်မောင်းတင်လာတာချမတို့မြန်မာမှာတော့လက်တီလက်မောင်းတန်းပြီးထွက်လာတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးကိုပြီးခဲ့တဲ့သတင်းပတ်ကဟဲလ်ဆင်ကီမှာကျင်းပခဲ့တဲ့ NATO ထိပ်သီးညီလာခံမှာထရမ့်ကစစ်သုံးစီထဲဝင်မှုနဲ့ပတ်သက်လို့ဥရောပရှိ NATO အဖွဲ့ဝင်တွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အပြင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကတ်ကလည်းရုရှားရဲ့ရေနံလောင်းရေအောက်မှာရောက်နေတယ်ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အတွက်ကြောင့်လေ The Politico သတင်းစာမှာထရမ့်comes out swinging at NATO summit လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်တဲ့ George Groupie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The opposition party candidate came out swinging to deny the reports of corruption
အထက်ခံပါတီကိုယ်စားလှယ်လောင်းကသူအကြမ်းလိုက်စားမှုနဲ့ပတ်သက်တဲ့သတင်းတွေကိုညှင်းဆို့ဖို့အတွက်လက်တီလက်မောင်းတန်းပြီးထွက်လာခဲ့တယ်လို့ဒိဗေရပါတယ်
The opposition party candidate came out swinging to deny the reports of corruption. Mend fences. The ball is in your court. Come out swinging.
လို့ဖြစ်ကြပါတယ်။နောက်သတင်းပါကုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တော်လလသန်တင်ဆက်တဲ့ American Indian 3အင်္ဂလိပ်သင်ခန်းစာပဲဖြစ်ပါတယ်ဒီလိုအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းပိုင်း Radio အစီအစဉ်တွေမှာ Facebook ကနေတဆင့်လဲစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်စာလိုက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့ဒီအမေရိကန်ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတော့မနေ့9နာရီအထိလိုင်းဒိုမီတာ24 kilohertz 11133ညလိုင်းဒိုမီတာ40 kilohertz 9443ညလိုင်းဒိုမီတာ51 kilohertz 5805နဲ့လိုင်းနာမီတာ190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်သွားဖို့ရှိပါတယ်မုတ်တုံမိုးရာသီမှာဘေးအန္တရာယ်ကြုံပြီးမြန်မာပြည်သူတွေအသက်သေကြီးဆုံးရှုံးရတာရှိပါတယ်ဒီလိုဖြစ်ရတဲ့အပေါ်ဘယ်လိုကာကွယ်နိုင်ကြမလဲဆိုတဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကအစီအစဉ်ဆွေးနွေးတင်ဆက်ထားပါမှာ
မင်္ဂလာခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့မိုးရွာသီကာလနှစ်တိုင်းကြုံနေရတဲ့မတော်တဆမှုတွေဘယ်လိုရှင်းရမလဲဆိုတာကိုဆွေးနွေးကြမှာပါကြားသိရင်တော့ပဲဒီကချင်းပြည်နယ်ကဒီကျောက်ဆင်းတွင်းမှာဆိုရင်မိုးကြီးမြေပြိုလို့တေချာချေချာတာတွေဒီရန်ကုန်မြို့ကရေရှမ်းနေတဲ့လမ်းပေါ်မှာပဲကလေးတယောက်ဓာတ်လိုက်သေဆုံးခဲ့ရတာမျိုးတွေလို့ကြေကွဲစရာဖြစ်တဲ့နှစ်စဉ်နှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိနေတယ်လဲကာကွယ်လို့ရနိုင်ရသားနဲ့ဒီလူသက်တွေဆုံးရှုံးနေရတဲ့အဖြစ်မျိုးတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဒီကဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့အခုရင်ဆုံးကတော့ကျွန်တော်တို့ဒီကိုပေါပင်နိုင်ဆွေးနွေးမဲ့ပုံကိုလည်းလေလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီဖားကတ်မြွန်းတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးတင်စိုးအရင်သဘောထားကြားချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမချသေးခင်တုန်းကပဲဒီလုံခင်းမှာတောင်းတနေနေပြိုကျပြီးတော့လူတွေတေးကြတယ်ဒီမတိုင်ခင်မှာတုန်းကလည်းပဲရေကြီးမြေပြိုလို့တေးတာတွေရှိတယ်ဆိုတော့ဒီလိုကချင်ဘက်မှာဒီကြောက်စင်းနေတဲ့ဘက်မှာဒီတေးတာကြီးရပြီကြားလုံးလုံးအခုဆိုရင်တာမန်ကိစ္စလိုတော့ဖြစ်နေပါပြီဆိုတော့ဒါတွေကဒီကချင်ဘက်မှာဖြစ်နေရတဲ့ကိစ္စတွေကအဓိကဘလို့အကြောင်းတွေကြောင့်ဖြစ်ရလဲဆိုတော့ဥတင်ဆိုနည်းနည်းပဲအရင်ရှင်းပြပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာမြေပြိုတဲ့ကျွန်တော်တို့ဒီမှာအခုတော့ဖြစ်သွားတယ်ကတော့အတံခွေပြန်ပြူကြတာပေါ့ဗျာအရင်ကတော့ဖြစ်ခဲ့ကိစ္စတွေကတော့အဲမိသားပုံပြူတာတွေလည်းပါတာပေါ့ဗျာအခုကဒါဒီဖြစ်ခဲ့ရဆိုတော့မြန်မာလည်းအခုကျွန်တော်တို့အဲဒီအခုမိုးရွာဒီဆိုလို့ရှိရင်ကျွန်တော်တို့ဒီကြောက်စင်းချင်းဒီလောက်ွက်တရားတွေတို့တို့နားကြနေကြအဲလောက်ွက်တရားဒီရန်ရားတွေကြောက်ရတာအလုံးညံ့လာကြတဲ့ခါမှာအဲဒီမျက်နှာတော်တဲ့နေရာဒီမှာကျွန်တော်တို့ဒီမှာသပိုင်းတနိုင်ပြူခေါ်ကြတဲ့နော်ကျွန်တော်ဒီတာကနေနော်အဲဒီဒီမစေးတရားတွေမှာဝင်ရောက်ပြောမှပြူခေါ်ကြတာရှိပါတယ်ကျွန်တော်တို့ပြောကြတဲ့အခါမှာကျွန်တော်တို့ကဒီလက်ချင်းလို့ခေါ်တော့ပါဗျာဒေတာကနေရလက်ချင်းကျွန်တော်တို့ဒီတာနိုင်နဲ့တူကြတာရှိတယ်ကျွန်တော်ကျွန်တော်ဒီမှာဒေတာကောကန်းလို့ခေါ်တဲ့နော်ကျွန်တော်ဒက်စီနေဆက်လေးနဲ့လောက်ထားတဲ့အဲသူ့ရဲ့ဆက်လေးနဲ့တူကြတာရှိတယ်အဲ့လိုတူကြတဲ့နေရာမှာနော်ကျွန်တော်ဒီကုမ္ပဏီတွေလုပ်တော့မှအဲကြံထားခဲ့တဲ့နော်ကျွန်တော်ဒီစပားကြီးတွေမဆောက်တဲ့စပားကြီးချိုးချင်းနဲ့ဆင်ပေ900နဲ့ကြအဲ့ဒီချင်းကြီးအဲ့ဒီရဲ့ကျင်းကြီးရဲ့ကဘာဒီမှာเนาะကျွန်တော်တို့ဒီအဲဘောကနေစပြီးတူးချလာအဲလိုတူးချလာတဲ့ခါကျတော့ဖုန်ဒီတူးစဉ်ကလေးကသူတို့မိုင်းတွေကိုတုံးချလာခဲ့တဲ့ခါကျတော့အဲဒီမှာရှိတဲ့မြေလွာတွေဟာဟလာကျွန်တော်တို့ဒီအက်ကွဲကြောင်းတွေကဖြစ်နေခဲ့တယ်အဲလိုဖြစ်နေကြတယ်ဟောမွေးရည်ရောက်လာတဲ့ခါကျတော့ဒီအက်ကွဲကြောင်းတွေကိုရေဝင်ရေဝင်မှာခုနေလို့ကျွန်တော်တို့တောင်းကြမှာဒီတပိုင်းတိုင်းတော့တူးချတဲ့ခါကျတော့အဲဒီကနေလို့ဟလာအက်ကွဲကြောင်းတွေအဖြစ်เนาะဒီကတူးချမှုတွေဖြစ်လာပြီးတော့မှခုနေမျိုးเนาะကျွန်တော်တို့စိတ်မကောင်းကြရကျေးဇူးတင်ဖြစ်လာတာဖြစ်ပါတယ်ဟုတ်ကဲ့
โอเคဆောက်တဲ့ဆိုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီရန်ကုန်မြို့ရဲ့ခြေရင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့တင်းစားဆရာဦးတီယာသွေးလေးလိုင်းပေါ်မှာရှိနေပါတယ်ဆိုတော့ကိုတီယာသွေးကြီးကျွန်တော်တို့ဒီလိုရန်ကုန်လိုမြို့ကြီးမှာတော့ရေကြီးတာနောက်ဆက်တွဲဖြစ်နေတဲ့ဓာတ်လိုက်သေးတာမျိုးတွေလို့တင်းနေရအခုဆိုမကြမ်းချကြားနေရပါတယ်ဆိုတော့ဒီကိစ္စတွေအတွက်ဘယ်သူတွေမှအဓိကတောင်းအရှိရလို့ပြောမလဲကိုတီယာသွေးကြီး
အဓိကတော့ဟိုကျွန်တော်တို့ဒီရန်ကုန်တိုင်းအစိုးရနဲ့ကျွန်တော်တို့ဒီဟိုစီမံသားရပါဘောနော်သူတို့မှာအဓိကတာဝန်ရှိပါတယ်ဟိုအဓိကတော့ကျွန်တော်တို့ဒီတက်တာတွေကဟိုဖြည့်ခင်ဗျားဆွားပြောတော့သွားသလိုပဲဟိုဖြည့်လို့ဖြစ်ပြန်လို့ကိုဖြစ်နေပြီဒီကနှစ်တော့လည်းကျွန်တော်တို့မျက်စိရှိတယ်မဲ့မြို့လယ်ကောင်မှာကျွန်တော်တို့ဒီလမ်းကူးသွားပြီးတော့ခလေးကဓာတ်တိုင်လေးကိုကင်လိုက်မိတာလေးနဲ့ခင်ဗျာဓာတ်တိုင်ပြေသွားတယ်မျက်စိရှိတယ်ဆိုတော့ဟိုကျွန်တော်တို့ကဒါကလူတွေဖြတ်သွားဖြတ်တာလုပ်နေတဲ့နေရာမျိုးမှာအာရှိရဓာတ်တိုင်ကိုယ်တိုင်ကစိတ်မချရဘူးအန်ရရှိတယ်ဆိုတဲ့ကိစ္စတွေနောက်တော့ကြီးကြီးဆန်တဲ့ကိစ္စတွေပေါ့ဗျာ တကယ်ကတိုင်းဖြစ်နေရတယ်မြေတိုင်းဖြစ်တဲ့အခါကျတော့ဒါတွေကိုချိုးတင်ကာကွယ်ဖို့ဒါတွေရဲ့အဖြေကိုရှာပြီးတော့ဟလာဖြစ်တင်ဖြစ်ထိုက်တဲ့ကျွန်တော်တို့ဒီပေါက်ရမှုတွေပေါ့ဗျာဒါမျိုးကိုမဖြစ်အောင်အဲ့ဒါဒါပေမဲ့လည်းတားဆီးလို့မရတော့အောင်ညာဒီလိုကသိုးနေဆိုတော့နိုင်ငံတကာမှာလည်းဖြစ်တယ်ဗျာအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ချိုးတင်ပြီးတော့ဟလာဒီလိုဟိုအန်လေးနဲ့ပတ်သက်တဲ့ချိုးတင်သတိပေးချက်တွေထုတ်ပြန်ဖို့လိုတာဒီဟလာ knowledge ပေးဖို့လိုတာဒီဟလာမိုးကြပြီဆိုတာလည်းဘယ်လိုဟာမျိုးသိထားမယ်ဘယ်လိုနေရာမျိုးသိထားမယ်ဖြစ်လေဖြစ်တာသိတဲ့နေရာမျိုးတွေမှာလည်းသတိပေးဆိုင်ဖို့ကြည့်သတိပြအလားဒီမျိုးမျိုးပေါ့နော်သူ level နဲ့သူသူ့အနေထားနဲ့သူထုတ်ပြန်လို့လိုတဲ့ဆိုတော့တစ်ဖက်သားတော့နံပါတ်၁ကအရေးကြီးသော infrastructure ကဖြစ်ပြီးသား infrastructure မှာတော့ဟိုကောင်းအောင်လုပ်ဖို့ကြိုးစားရတဲ့ဟာတော့မအမေကြီးအောင်မလုပ်နိုင်ဘူးဖြစ်နေတယ်ဒါကတော့သတိသာသာကြီးကိုချုပ်ရင်းနဲ့ချုပ်ရင်းကြပါဘာလို့လဲဆိုတော့သတိသားကိုအမေကြီးအောင်လုပ်မထားနိုင်ဘူးဆိုတဲ့ဟာကဒါကတကယ့်ကိုချုပ်ရင်းကြပါပဲအဲ့တော့ဖြစ်ရမှာဒီဟာတွေကိုအမေကြီးအောင်ပို့ပြီး update sorry upgrade လုပ်ရမှာပေါ့နော်ပို့ပြီးတော့အစ်မြင့်ပြင်ဆင်မှုတွေလုပ်ရမှာကျွန်တော်ဒီပြည့်အစ်စ်ဆွေတန်းရဲ့ကိုယ်ရောတိုင်ရအစားဒါတွေမလုပ်နိုင်ဘူးမလုပ်နိုင်ရင်တော့မှဟလာမလုပ်နိုင်ဒီတဲ့ဆက်ကြမှာလူတွေအန်နေမဖြစ်အောင်လိုအပ်တဲ့ကျွန်တော်တို့ဒီပရိဒေတာမိချက်တွေဟလာအကြံပြုချက်တွေဒါတွေလည်းသိပြီးရအောင်လုပ်ဖို့လိုတယ်ဆိုတော့ဘယ်သက်ကစဉ်းစားကြည့်လိုက်စဉ်းစားကြည့်လိုက်ကြာကျွန်တော်တို့လက်ရှိတာဝန်ယူနေတဲ့ဟလာကျွန်တော်တို့ဒီရန်ကုန်တိုင်းဆိုရအဖွဲ့နဲ့ကျွန်တော်တို့ဒီစီပင်သာအဖွဲ့လို့လုပ်လို့ပြောဆိုတော့လုပ်တော့လုပ်နေတယ်တော်တော်လည်းသိရှိကြောက်လုပ်နိုင်တဲ့ဒါလူတွေရဲ့အသက်အိုးရဲ့အစီအစဉ်ကိုကာကွယ်ပေးတိုင်တော့အောင်ဟလာလိုအပ်ရင်လိုအပ်လို့အရေးပေါ်အရေးပေါ်သလိုဟလာဖြစ်ရောက်တဲ့ကျွန်တော်တို့ဒီအုပ်ချုပ်ရေးဘက်ဆိုင်ရာဆောင်ရွက်မှုတွေမလုပ်နိုင်သေးတာတွေကကျွန်တော်ဒီပြဿနာတွေကိုဖြစ်တိုင်းဖြစ်တိုင်းကြုံရတော့ပါလေဒါဖြေပါမယ
်ဟုတ်ကဲ့ကိုတရားသွေးကျေးဇူးပါကျွန်တော်တို့ဒီသူနောက်ထပ်သတင်းသမားတူဦးလည်းကျွန်တော်လေလိုင်းပေါ်မှာရှိနေပါတယ်ကိုစော်မိုးထက်ပါကိုစော်မိုးထက်ကတော့ဒီဖားကန်ခြေဆက်သတင်းတော့ဖြစ်ပါတယ်နောက်ဒီမကြာခဏဒီမြေပြိုတဲ့ကိစ္စရဲ့ဘာနဲ့ပတ်သက်လို့လဲဒီအွန်လိုင်းနေပေါ်မှာသတင်းတွေမပြတ်ဟိုတင်ပေးနေတဲ့ပုဂ္ဂိုလ်လည်းဖြစ်တော့ဒီကိစ္စတွေကိုနှိကက်ကြည့်နေလို့လည်းဖြစ်ပါတယ်ဆိုတော့ကိုဇော်မိုးထက်ရေကိုဇော်မိုးထက်အမြင်ရောဒီကချင်းပြည်ဘက်မှာဖြစ်တဲ့ပြည်ရက်တွေနဲ့ပတ်သက်လို့ဘသူတွေမှအဓိကတာဝန်ရှိရလို့ကိုဇော်မိုးထက်အနေနဲ့ယူဆလဲအာဏာပိုင်တွေလားစီးပွားရေးလုပ်ငန်းတွေလားကြောက်ရွံ့တဲ့လူတွေလားဘသူတွေမှတာဝန်ရှိရလို့ယူဆလဲခင်ဗျအဲဒီကတော့
ကျွန်တော်ပြောချင်တာကတော့ဒီအပိုင်းတွေအများကြီးပြီးတော့ကျွန်တော်တို့ကဒီလိုမျိုးဒီမြေပြိုတဲ့ဖြစ်ပြီးလည်းဖြစ်ပြီးဆိုလို့ရှိရင်ကျွန်တော်တို့ကဟိုဘာလဲဆိုလို့ရှိရင်ကျွန်တော်တို့အဖြစ်သေးဝိုင်းတင်ကြည့်ကြတာပေါ့နော်အဓိကကျွန်တော်တို့ဟိုကိုယ်တိုင်ပေါ့နော်ကျွန်တော်တို့ဒီဟိုဟိုတာဝန်ယူရမယ်လို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့ကုမ္ပဏီတွေမှာလည်းတာဝန်ရှိတယ်အစိုးရမှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီကျင်းပူးတဲ့ယင်းကြီးလုပ်သားတွေကိုအဲဒီရိက္ခာတွေကထုတ်ပြီးတဲ့လုပ်သားတွေမှာလည်းတာဝန်ရှိတယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့ဒီကုမ္ပဏီလုပ်ငန်းတွေလုပ်တဲ့လူတွေကလည်းကျွန်တော်တို့ဒီစောင့်သိပြီးခေါ်နေတဲ့ဒီမှားနေတယ်ဒီဘာတကယ်အဲပုံစံမျိုးပေါ့နော်ပေါင်းပုံတွေကိုပြီးထားလိုက်တယ်လို့အဲပြီးထားပြီးတော့တူတဲ့ပုံစံနဲ့အကျန်းပါပါတယ်အဲနောက်ပြီးတော့ဒီကုမ္ပဏီတွေကယာတီတင်းတဲ့အချိန်မှာကျွန်တော်တို့အဖက်ဖြစ်လာနိုင်တဲ့ဟာတွေပေါ့ဒီကြောက်ကစားနိုင်ငံတွေဖြစ်ရှင်ကျွန်တော်တို့ဖြူချတင်ဖြူချရမယ်ပေါ့ဘာလို့ဆိုတော့စောနကဥပ္ပဒေပြောတဲ့လူပေါ့နော်ဒီဟာတွေကဒီဘိုင်းခွဲတဲ့ဆန်တွေကြောင့် vibration တွေကြောင့်ဒီတောင်ကြီးတွေဟာအကွေးကြောင်းတွေဖြစ်လာတယ်အဲ့အကွေးကြောင်းတွေပါအလားဘူးရောတဲ့အခါကျတော့ဒီလိုစိတ်နေတယ်အဲ့ဒီကနေပါဟိုကိုယ်ပြောဟာပြင်ကြတယ်ပေါ့နော်နောက်ပြီးတော့ဒီမှာရှိတဲ့ဒီလောက်သားဆိုတာကလည်းဟိုအလေးတူရှိတာလေအဲ့တော့ကျွန်တော်တို့ဒီမင်းဒီလောက်သားဒီကကျွန်တော်တို့သားစုလို့ပြောရဦးအစိုးရလည်းမတားနိုင်စစ်တပ်ကလည်းမတားနိုင်ဘူးရဲတပ်ဖွဲ့ဝင်တွေလည်းမတားနိုင်ဘူးသူတို့တားနိုင်တာကဒီအန်ဒီမဖြစ်ဘူးတားနိုင်တာဒါသူတို့ရေခံထုတ်ပြီးတဲ့သူတို့နောက်မှာရှိတဲ့လောကကြီးတွေတားနိုင်တယ်အဲ့တော့အန်ဒီရှိတဲ့နေရာတွေမှာမတူဘူးဒီလောကကြီးကတားရမယ်နောက်ပြီးတော့ဒီမှာရှိတဲ့ဒုံဒုံတက်ဖို့ဝင်လာလဲဒီလိုအရေးကြီးတဲ့နေရာကိုမတူတာပဲပေါ့နော်ဒါကတော့တက်တလို့လောက်ရမယ်ဟာပေါ့ဒါနောက်ပြီးတော့ကျွန်တော်ရေပြေလောက်အောင်မှာကြောက်ဆိုကျွန်တော်ဒီ90စံပါတယ်ကျွန်တော်စောင့်သိတူလေးအမိသားကြီးကအဲ့ဒီဖြစ်စလက်ကကြည့်ပြလိုက်တဲ့အခါကျတော့ဒီလိုမိုးရွာကြီးရောက်တဲ့အခါလဲအဲ့ဒီအဖက်ကြီးရှင်သွားတာပေါ့နော်ရှင်ပေါင်းကြအဖြစ်ဆုံးနဲ့ရှင်သွားတာအဲ့တော့ဒီကကျွန်တော်ပြောချင်တာကတော့ဒီခန္ဓာတိုင်းခန္ဓာတိုင်းဒီတိုင်းဒီတိုင်းမှာထားနေတဲ့ပတ်သက်ပြီးတော့တာဝန်ရှိတယ်လို့ကျွန်တော်တို့မြင်နေကြပါဟုတ်
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ဆက်နွယ်ပြီးတော့ဆရာဦးတင်ဆိုးပဲပြန်မေးချင်ပါတယ်အခုကကချင်ပြည်နယ်မှာဖြစ်နေတာဒီတကယ်တော့မိုးရင်းနဲ့မကပါဘူးတာမန်ချိန်မှာလည်းဒီကြောက်စိမ့်နေနေမှာမြေပြိုလို့တေချာချီကြတဲ့ဒရင်နေရခဏခဏကြားနေရပါတယ်ဆိုတော့ဒါတွေကိုမထိန်းနိုင်ရတာဟိုအတိကဘာအကြောင်းတွေရောက်လဲဦးတင်ဆိုးဟိုဥပဒေပိုင်းအားနည်းချက်တွေလားဘလို့ပိုင်းနေမှာအားနည်းချက်တွေရှိနေလို့လဲ
ဟုတ်ကဲ့ခင်ဗျဒီနေရာမှာကျွန်တော်တော့အဲ့ဒီဟာတွေဒီဖြစ်လာတိုင်းဖြစ်လာတိုင်းဒါဒီမဖြစ်အောင်မတားနိုင်ဘူးလားလို့မေးတယ်အဲ့ဒီမေးခွန်းကိုကျွန်တော်အများအားမေးခါပါတယ်ဟုတ်ကဲ့တကယ်မြေပြင်နေသားမှာကြတော့ကျွန်တော်ကအဲခုနကယင်းမစေးလို့ပြောတဲ့ဒီမိုက်ကန်နေရသိမ့်နေချီရှိရပြအဲ့ဒီသိမ့်နေချီရှိတဲ့ကျွန်တော်တို့ရဲ့အတိုင်းဒါเนาะကျွန်တော်ယင်းစေးတွေဟာเนาะဒီချင်းချင်းချင်းကြမောကြမောကြတွေမှာ
်အကျွန်တော်တို့အုပ်ချုပ်မှုနဲ့လက်နက်မှနေတဲ့နေရာမှာရှိနေကြတယ်ဗျ။အဲ့တော့သူတို့ဒီမှာသူတို့တွေကဘယ်နှစ်ဦးရှိတယ်ဗေဒီတာကလာတယ်စတဲ့ဒီသူတို့ရဲ့တက်ဆိုင်နဲ့ကျွန်တော်တို့နော်အချက်လက်ဒီဒေတာတွေကကျွန်တော်တို့မှာသက်သက်မှမရှိပါဘူးဗျ။မရှိတဲ့အခါကျသူတို့ကိုဖိချုပ်ဖို့လည်းအမှန်တကယ်ခက်ခဲပါတယ်။ဟုတ်ကဲ့ဒါရင်းနဲ့ပတ်သက်ပြီးတော့မှလည်းသူတို့ဖိချုပ်ဖို့ဘာမှပြောနေကျွန်တော်တို့နဲ့ပတ်သက်ပြီးတော့မှဒီကုမ္ပဏီတွေမှာလည်းတော်တော်လေးကိုခက်ခဲတွေ့ရပါတယ်ဗျ။တော့သူတို့ဒီကုမ္ပဏီနဲ့ဆိုလို့ချင်တဲ့ဒါရင်းနဲ့ပတ်သက်ပြီးတော့မှမကြခဏဆိုလို့ထိတိုက်ရတဲ့ဖြစ်ပြီးတော့မှကျွန်တော်တို့ပြခရမှုတွေပါလိမ့်တာလည်းဖြစ်ခဲ့ပါတယ်။အဲ့တော့ဒီမှာဝင်ရောက်ပြီးတော့မှတူးဖော်နေကြတယ်ဒီစီးရီပဲထားပါတော့ကြာဒီလူတွေဘာကြောင့်တော့ဖြစ်ဖြစ်လာရလဲဆိုတော့ဒီကတော့ကျွန်တော်စဉ်းရင်းမွေးတယ်ဘူးလားအခြေခံပါလေညာအဲကျွန်တော်ရမနိုင်ငံတနန်တလျာနေပြီးတော့မှမျောလင်းချက်ကြီးမားကလည်းသူရောက်လာကြတယ်တော့လာပြီးတော့အဲဒီကသူတွေဆိုလို့ရှိရင်ဟာလာဒီကတော့မျောမန်းချက်ကတော့ကျွန်တော်လောပန်းဖြစ်ပြီပေါ့ကြာဒါတွေလည်းတကယ်ဖြစ်သွားခဲ့တဲ့သူတွေရှိခဲ့ပါလေအဲ့တော့သူတို့အနေနဲ့အဲ့ဒါရှိကဖြစ်ခဲ့တဲ့လူတွေပေါ့အားထိုင်မှာသူတို့ရဲ့ဘဝပြောင်းလဲရေးတဲ့ကိုသူတို့ကမျောမန်းချက်တင်လာကြတယ်ဒီမှာအဲ့ဒီမှာဆက်လူလာကြတဲ့အခါမှာဟာလာကျွန်တော်တို့အသိဉာဏ်ကြီးရှင်ရှိသူဆိုတဲ့ဖိတတ်တွေနဲ့အလားတင်းတင်းငါတို့ဘဝကြောင်းရင်နော်အဲတော်ပြီးဆိုတဲ့ပုံစံနဲ့ကြိုးစားကြတဲ့အခါတွေမှာရှိပါတယ်ချိုးကြတော့လည်းပဲဟိုလူအတက်အနေရှိမှန်းပြီးပြီးနဲ့ကိုပဲနော်ဒါကိုစုတိုးကြတာမျိုးကြီးရှိကြဗျာနော်အဲ့ဒီခါကျတော့ကျွန်တော်တို့တခါလေကြောက်လို့ရှိရင်ဟာဒါအဆူရကမသိဘူးလားဒီမှာတက်ဆိုင်ရမရှိဘူးဘာဖြစ်ဒီအတိအကျကမဟုတ်ဘူးကိုယ့်ရဲ့အတက်ပြီးဟိုနော်ကျွန်တော်တက်ပြီးအနေကအခါကွယ်ပြီးနေတဲ့အရာမိမိရဲ့အဲ့ဒါတိညာမှာပဲဗျ။ဟာလာတင်ဟာရီယာငါတို့သွားလို့လို့ချင်းတော့ဒါအာနီယရှိနိုင်တယ်။ဒါရီယာတော့ချောင်းချားတင်တယ်ဆိုတာမျိုးတွေကိုအဲ့လိုလူတိုင်းပို့စီမှာရှိပြီးတော့မှဒါလောက်ကြမယ်ဆိုရင်ဖြေကတုံးရဆိုရင်ဒါရီယာကိုကျွန်တော်အုပ်ချုပ်ပိုင်းကလည်းမတီးရဘူးလို့တားနေနေမဲ့အစားလူတိုင်းလူတိုင်းကပို့လောက်တဲ့လုံငန်းဝင်လေးမှာအာငယ်ကင်းရှင်းလေးကိုအတိအထားပြီးတော့လှုပ်ဆောင်တင်တယ်လို့ကျွန်တော်အနေနဲ့တိုင်းပဲမြင်ပါတယ်ဗျ။ဒါဟုတော့ကျွန်တော်တို့အုပ်ချုပ်ပိုင်းကလည်းပဲဟာလာဒီလိုမတူးရဘူးပါညာပြောနေလဲတူးမှာပဲ။အတိအကပဲညာပဲတူတူပါအကတဆိုင်တောင်းရှိတဲ့အတူနေတဲ့ဒီကိုယ်တိုင်ပဲဖြစ်ဖြစ်အဲ့တူနေတဲ့ခဏကိုယ်တော်မိုးထက်ပြောတဲ့တော့ဒီအငွေဆိုင်ငွေကြေးဆိုင်ထုတ်ပေးတဲ့တော့ဒီတပ်သူရဲ့ဟိုတောင်းကိုအလုံးစုံတောင်းဝင်ယူခဲ့တဲ့ဒီပါပဲဖြစ်ဖြစ်တပ်သူတွေလည်းမှားကြမယ်အတူနေတဲ့ဒီကိုယ်တိုင်ကလည်းပဲကို့မှာအာဒီအချင်းချင်းတကယ်လို့တူရမယ်ဆိုလို့ချင်းလည်းအပေါ်တက်ကြည့်မယ်အလားအဲကြောင်းနေရှိသလားအာဒီဒီပြောချနိုင်သလားတော့စတဲ့ပြင်အဲ့လိုမျိုးလေးကိုကြည့်ပြီးတော့လုံးတတ်မယ်ဆိုလို့ရှိရင်တော့အာဒီကင်းနိုင်ပါတယ်ပြီးတော့အခုပြောတဲ့နေရာကတော့ဒါကြောက်ကြပြန်ဖြစ်ပါတယ်။အဲ့တော့အရင်တော့ပြိုခဲ့ကြရတဲ့ဆိုတာမြေစာပုံဖြစ်တယ်။အဲ့တော့မြေစာပုံကြတော့ဒါပြိုကြဖို့ကပုံလုံးမှလွယ်ပြီလေ။တော့မြင်းလေးလေးပုံတော့ပြိုကြတယ်။ဂျာကြီးကြောက်ကပားတွေဖြစ်တယ်။ဒီတိုင်းမဲ့ကြောက်ကပားဒီကြောက်ကြောလွာတွေဖြစ်တယ်။အဖေကကျွန်တော်တို့တာမန်မြေစီလွာတွေကကျွန်တော်ဒီတာခေါ်တော့အမောင်းကျင်းပြီးပြီ။ကြောက်ကြောလွာတွေပဲကြံနေ။အဲ့ဒီမှာမိုင်းနေရာလေးအချင်းချင်းထပ်ထပ်ခွဲခဲ့တဲ့အခါကျတော့ကျွန်တော်တို့ဒီတကယ်ပြောလို့ချင်းကျွန်မကြခဏဆိုလို့ကျွန်တော်ပြူလဲနိုင်တဲ့အနေအထားမျိုးဖတ်ပြုတ်နိုင်တဲ့အနေအထားမျိုးရှိနေတဲ့နေရာတွေရွေးဖြစ်နေတာကိုကျွန်တော်တွေးရပါတယ်ဟုတ်ကဲ့အဲ့ဒါကြောင့်မို့လို့ကိုအာနီယံကိုကိုရှောင်ချတဲ့နေလို့ပဲကျွန်တော်ဒီလိုပဲနေနေတာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုတီယာသွေးကိုလည်းမေးချင်ပါတယ်ဆိုတော့ဒီတရားဥတည်ဆိုဥတည်ဆိုလဲထောက်ပြသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီအခုလိုပြဿနာတွေပေါ်ရတဲ့နေရာမှာဆင်းရဲတာအလောက်ကန်ရှားပါတာတွေလို့ဒီဖွံ့ဖြိုးမှုနှိမ့်ချတာတွေရောဟိုဘလောက်ထိဆက်နွယ်မှုရှိတယ်ဥမာရန်ကုန်မှာဆိုရင်ဒီရေချီချီရှာမဖြစ်အောင်နောက်လိုတိုက်ရိုက်တဲ့ပြဿနာတွေမပေါ်အောင်ဆိုရင်အခြေခံအဆောက်အုံတွေပြည့်ရင်မွမ်းမံတာမျိုးတွေဆက်စပ်ကိုတရားသွေးလဲထောက်ပြသွားတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုပြဿနာတွေပေါ်ရတဲ့အကြောင်းရင်းတွေထဲမှာအခြေခံအဆောက်အုံလိုအပ်ချက်တွေနဲ့ဖွံ့ဖြိုးမှုပိုင်းအောင်ဘလောက်ထိအရေးပါတယ်လို့ပြောလို့ရမှာကိုတရားသွေး
ဟုတ်ကဲ့ဘုံပြုတ်ပိုင်းရတော့ဗျာဟိုဒါတော့ရှင်းပါတယ်လူတွေကကျွန်တော်တို့ဒီဟိုပါတော့ကျွန်တော်တို့ဒီအသိဉာဏ်ပညာအားနည်းမှုပေါ့တော့အသိတရားခေါင်းပါမှုကြောင့်ကျွန်တော်တို့ဒီအမိုက်တွေကိုစုပ်ပြစ်စီလို့ပြစ်တာပေါ့တော့အဓိကကဒါပါပဲအမိုက်တွေစုပ်ပြစ်စီလို့ပြစ်တယ်နောက်က infrastructure နဲ့ပတ်သက်လို့ဟလာဟိုဆက်ဆက်နေတဲ့ကိစ္စတွေမှာဗျာမီးခိုးသုံးတဲ့ကိစ္စမျိုးတွေအဲ့တော့အဲ့လိုမီးကိုကျွန်တော်တို့ဒီလိုမျိုးဟိုတရားမဝင်ကြီးနဲ့ကြားကြည့်ရဲဟလာစီးနဲ့တန်းနဲ့မတုံဘူးစသည်ဒါတွေကတော့ကျွန်တော်တို့ဒီလူတွေကသူတို့ကတော့သူတို့တာမန်လေးလုပ်လိုက်တာပဲအမိုက်ပြတဲ့လူကတာမန်လေးလုပ်လိုက်တာပဲဟာမီးကိုခိုးသုံးတဲ့လူကလည်းသူဒါလိုအပ်ချက်နေလဲသူလုပ်လိုက်တာပဲသူတို့ကလည်းဒါကနောက်လျှောက်ကျွန်တော်တို့ဒီ20ဒီအများကြီးရှိတာပေါ့နော်တတိမြင်တာလားဆိုမမြင်တာလဲသူတို့ကပြောလို့ပေါ့အဲ့ဒီဟာရဲ့အကျိုးသက်တွေကတော့သူတို့ကပြောလို့ကျွန်တော်တို့ဒီရေစိတ်ကြရေခွက်ရေရှင်းမဲ့ကျွန်တော်တို့မီးတွေဟလာအသမတန်ကျွန်တော်တို့ဝယ်နေဟိုတည်းမမျှပဲနဲ့ကျွန်တော်တို့အတုံးနဲ့ကျွန်တော်တို့ဝယ်တဲ့ supply နဲ့မမျှပဲနဲ့ကျွန်တော်တို့ဒါ overload ကြီးဖြစ်ပြီးတော့ပြတ်တာမျိုးတွေဖြစ်မယ်အချို့နေရာတွေမှာဇက်ကျိုးတွေကပို့ပြီးတော့ပူလောင်ပြီးတော့ကျွန်တော်တို့အစမတန်ဟလာဟိုကျွန်တော်တို့နေရာဆွဲတဲ့အတွက်ကြောင့်မလို့သူ့ရဲ့ခံနိုင်ရင်လည်းဟိုမမျှတဲ့အတွက်ကြောင့်မလို့ဇက်ကျိုးတွေပြတ်တာရှိတယ်ကျွန်တော်တို့ဒီစားသုံးပြီးကျွန်တော်တို့ဒီပေါ်တော့အခြေခံကျွန်တော်တို့ဒီလူဖွဲ့ပြီးမှလည်းကျွန်တော်တို့ဒီအောက်ခြေပြည်သူလူမှလည်းကျွန်တော်တို့က ဟိုဒီလိုအချက်များတကယ်ရှိတာပါသူတို့ရဲ့ knowledge အရင်အမြဲမှအားနေပါတယ်ဟိုသူတို့ဒီသူတို့ဒီ infrastructure နဲ့ပတ်သက်ပြီးတော့သူတို့ရဲ့ဘာဝင်ဆောင်ရမှုသူတို့ရဲ့အသိတရားသူတို့ရဲ့စောင့်သိမှုအားအရင်အရေးကြီးတယ်ဆိုတာကိုသူတို့ကနားမလည်ဘူးဆိုတော့သူတို့ကတခုခုဆိုလို့ရှိရင်လည်းဟိုတစ်ခါကအုပ်ချုပ်တွေအားနေတဲ့ကိုထောက်ပြဖို့ပဲသူတို့ကအပြစ်ဖို့ပဲစဉ်းစားတယ်ပေါ့နော်ကိုယ့်ဘက်ကနေပြီးတော့ဟာတကူးတယောက်ကနေပြီးတော့ဖောက်ပြလိုက်ရင်ဒီအချိုးဆက်ကလည်းဘယ်လောက်ကြီးဖိုးတယ်လဲဆိုတော့အသိတရားလူတိုင်းမအားနေလို့လေသူတို့ဒီလိုမျိုးရောက်နေဖိတ်တယ်ဟာနောက်ပြန်လာကြတယ်မှာသူရည်ကြီးနေတာလည်းမကောင်းဘူးဒါလည်းဒီချန်နာလေးဖြစ်တာပေါ့နော်နောက်တစ်ခါတစ်ခါကလည်းဒီ SMB တုံးတဲ့ဟာလည်းပတ်သက်ပြီးတော့လည်းအဲ့လိုပေါ့စောင့်သိမှုအားနေကြတဲ့ကတည်းကအလုံးအားဒီအချိုးဆက်တွေဖြစ်ပါတယ်အဲ့တော့နှစ်ဖက်လုံးမှာတော့လိုအပ်ချက်ရှိပါတယ်တကယ်လည်းကျွန်တော်တို့ဒီပြည်သူလူထုဘက်ကလည်းကျွန်တော်တို့ဒီကျွန်တော်တို့ဒီမျိုးကြပုံစံမှာနေဆိုင်ဖို့အတွက်ကိုကျွန်တော်တို့ဒီရှိသိရှိလိုက်တဲ့ကျွန်တော်တို့ပုံစံတွေ့တဲ့ဘူးပေါ့အုံနောက်ပုံစံတွေ့တဲ့မျိုးအပြည့်ပြားပုံစံတွေ့တဲ့မျိုးဆိုတာလည်းအဆန်ပါပဲဗျအဲ့ဒါလေးကလည်းကိုယ့်ဘက်ကပြည်သူလူထုဘက်ကလည်းသိရမှာပါဗျဟုတ်
โอเคเจซูอ่ะสรุปกูซอมูแท้นี่อ่ะเปียกูซอมูแท้ดิกชิงปีเนี่ยเป้มาเป้เฉกันไม่จิเมซวยซอซอเซียวอุติซูเลยပြောတော့ပါတယ်ဒီလိုပေါ့လေအလုတ်လုတ်ဖို့ဝင်လာတဲ့လူတွေလည်းလူကြီးရဲ့တိုးလာတယ်ဆိုတော့ဟိုกชิงปีเนี่ยဘက်ကခြေနေရအရင်လိုမဟုတ်ပါဘူးဆိုတော့အခုလိုဒီပြဿနာတွေပေါ်ရတဲ့အကြောင်းရင်းနဲ့မှာပေါ့လေဒီဖွံ့ဖြိုးမှုလိုအပ်ချက်ပိုင်းနေအခြေခံအဆောက်အအုံလိုအပ်ချက်ပိုင်းနေရောဘလောက်ထိတက်ရောက်မှုရှိရလို့กูซอมูแท้လလန်းမြေတော့တွေ့ရမြင်ရတော့တုံးတက်လို့ရမှာ
အဓိကတော့ဒီကျွန်တော်တို့ကစင်မာကသူဒီကကြောပြန်ဒီစစ်ပွဲဖြစ်ပြီးတဲ့နောက်ပိုင်းပေါ့နော်အဲနောက်ပြီးအစိုးရအသေးပေါ်တဲ့အဲဒီအစိုးရအသေးပြန်လာတဲ့နောက်ပိုင်းမှာဟိုပြောင်းလဲလာတဲ့အခြေအနေတော့အများကြီးရှိတယ်ပေါ့နော်အဲအထူးသဖြင့်ဒီအုပ်ချုပ်ရေးတိုင်းပေါ့အုပ်ချုပ်ရေးတိုင်းဒီရောက်ပြီးစစ်ပွဲတိုင်းကဟိုအားနေတဲ့အတွက်ပေါ့နော်အားနေတဲ့အတွက်ဟိုကျဒူးကြီးရလည်းကြောက်တော့ဟိုအထက်မတန်ရင်လာတော့ဒီမှာကျတော့ဒူးတစ်ထောင်လုံးပဲကတောင်းနေတာဒီမှာကျတော့စိတ်မတည်တာဘူးလေဒီသာပုံဒီမှာဟိုသူ့အရှူရှူကြောက်သွားတာပေါ့နော်အဲကြောက်သွားတဲ့ဆိုတဲ့ကကျတော့ခဏလူကြီးကြီးဝင်လာတာနဲ့အမြဟောကျွန်တော်တို့ဒီဦးကြီးထောင်းပွားလာတဲ့အမြဒီသာပုံဒီမှာကလည်းလူကြီးများလာတယ်ပေါ့များလာတဲ့ကကျတော့အဲတစ်ခုခုဖြစ်ပြီးနေဆိုလို့ရှိရင်အဲဒီအစုလက်အရင်းလိုက်ပြီးဆုံးမှုကြီးရဲ့အားကြီးနေရတာပေါ့အဲ့ဒါပါလဲဆိုတော့ဒီကကျွန်တော်တို့ဒီဒီပြောက်မှုဆုံးမှုအားနေတဲ့အတိုင်းမှာတစ်ချက်လည်းဘူးစီဝါတွေသုံးဆွဲကြတယ်ဘူးစီဝါနဲ့အတွဲရတယ်ဒီလိုဒီဝါရီတုံးဆွဲတဲ့ဒီဟာများတော့အဖြစ်အန်ဂျီလည်းမကြောက်ကြဘူးခေါင်းမှမကြောက်ကြဘူးအဲဒီလိုဒူချင်တာတခုပဲဒီစူးစူးဆက်ဆက်လုပ်ကြတယ်မဟုတ်ဘူးအဲဒီကအဲဒီအဒီလိုဒီလိုအစ်ကကျောင်းလိုက်ပြီးဆိုမှုတွေများတော့ရှိရတာပေါ့အဲ့တော့ဒီကကျွန်တော်တို့ကတော့ကျွန်တော်တို့အားခံနေတယ်ပြောတော့အစ်ကကတော့တရားဥပဒေရှင်းပြီးညာအားနေတယ်ပေါ့တော့တော်တော်လေးကိုအားနေတယ်အတွက်ကြောင့်အဲ့ဒီကျရတယ်ကျွန်တော်တို့ဒီသုံးတက်လို့ရပါတယ်ရဟုတ
်ဟုတ်ကဲ့ရှင်းစုပါဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးတင်ဆိုးမေးချင်ပါတယ်အခုကိုစုံမိုးထက်ထောက်ပြတော့တဲ့အချက်တစ်ခုရှိပါတယ်ဒီတရားဥပဒေစုံမိုးအားနေတယ်ဆိုပြီးတော့နောက်ကျွန်တော်တို့အရင်ကလေးကလည်းပြောနေဆိုနေတာရှိပါတယ်ဒီကုမ္ပဏီတွေကိုစီကံထိန်းသိမ်းတဲ့နေရာမှာလဲကုမ္ပဏီတွေဘက်ကဟိုရော့တရော့ရဲနိုင်တဲ့ကုမ္ပဏီတွေဘက်ကတချို့အရင်မလိုက်နာဘဲနဲ့အလွန်ကျွံလုံနေကြိုင်နေတဲ့ကိစ္စတွေရှိတယ်ဒါပေမဲ့ဟိုအစိုးရကဒါတွေမထိတ်ကုန်နိုင်ဘူးဆိုရင်အပိုင်းတွေကျွန်တော်ပြောဆန်ဆိုဆန်နေလဲကြားပါတယ်ဆိုတော့ဒီလိုတရားဥပဒေစိုးမိုးရေးအားနေတာမျိုးကုမ္ပဏီတွေကိုစီမင်းစီကံထိန်းသိမ်းမှုကြက်မှတ်ဖို့အားနေနေရတာတွေကဘာရောက်ဖြစ်နေရတာလဲဥဒေစု
ဟုတ်ကဲ့ခင်ဗျာဒီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့အဓိကကျွန်တော်ဒီကြောက်သိမ့်တူဖော်ရဲ့ကုမ္ပဏီတွေကိုနော်ထိန်းသိမ်းတဲ့အတန်းဝအဓိကတောင်းရှိတဲ့ကြောက်သိမ့်တူဖော်ရဲ့ဌာနလုပ်နေပေါ့မြန်မာကြောက်မဲ့နာကွန်ပရေရှင်းရဲ့တောင်းဝရှိတဲ့ကြောက်သိမ့်တူဖော်ရဲ့ဌာနလုပ်နေပေါ့သူမှရှိတဲ့အင်အားနဲ့ဒါကြည့်သူတို့မှာထိ ंछ ုပ်ရတဲ့ကုမ္ပဏီဟာအခန့်တန်ဟောထားမှုရှိရတယ်။အဲသူတို့ဒီကုမ္ပဏီတွေကများစွာရှိတယ်၊ခေါင်းနဲ့ချီရှိတယ်။ဒီမှာရှိတဲ့သူတို့ရှိမှရှိတဲ့အင်အားကြီးကအဲယာကနန်းလောက်တော့မပြည့်ချင်။အဲတော့သူတို့မှာဟာလာနင်းနေတဲ့ကျဲကျဲဝိုင်းသူတို့လုံနေရ။တစ်ခက်ကလည်းပဲကျွန်တော်ဒီတမှာကနင်းနေတိုင်းနော်အင်အားကြီးရှိတယ်။ရှိနေတဲ့အခါကျတော့သူတို့ဒီမှာလည်းပဲဒါကိုအပြည့်အဝဆောင်ရွက်ဖို့အတွက်သူတို့မှာအချက်ချင်းရှိတယ်။အဲကျွန်တော်ဖတ်ကတည်းကမှဟုတ်လားကျွန်တော်တို့ဒီတမတမရှိတယ်ဆရာရေတိုင်ရင်တုံရှိဟောကျွန်တော်ဒီတော်တော်လေးကတောင်းထားတုံရှိတဲ့တောင်းဝင်ထားတဲ့ဆိုရင်လည်းဒီလိုတောင်းဝင်ထားတဲ့ဟာတွေကဒီကုမ္ပဏီတွေနားမှာပဲရှိတယ်ဟောရှိနေတဲ့ခါကျတော့ဒါတွေကိုတရားဥပဒေစိုးမိုးရေးမှာလည်းခုနရေတိုင်ရင်ရှိတယ်မှာလည်းတရားဥပဒေစိုးမိုးမှာပြောနေတယ်ဝင်ရောက်ပြီးလုပ်လို့မရဒီကုမ္ပဏီရဲ့အလုပ်လေးတွေတော်တောင်းဝင်ထားတာရှိတယ်တစ်ခါမှလည်းပဲအဲကျွန်တော်တို့ခုနပြောတဲ့နော်ဒီမိုက်ဂရန့်တော့ကျွန်တော်ရင်းသေးသည်အဥည်ဟာကျွန်တော်တို့ဟိုအဖြစ်တာပြောနေတာပိန့်ချီရှိတယ်ပိန့်ချီပြဘယ်နှပိန့်ရှိတို့ရှိမှန်းတော့ကျွန်တော်သိကြမသိဘူးအဲ့လိုများကြတဲ့လူကြီးကိုကျွန်တော်ထိကုတ်ပုတ်တကအဒီတရားဥပဒေစိုးမိုးရေးကိုတာဝန်ယူထားကြများလာရင်လက်တော့ဖက်ဒီမှာရှိတဲ့လူကြီးကနောက်မှရှိတာပေါ့အဲ့တော့ဟိုခုနပြောသလိုကျွန်တော်ဒီမှာဒီနိုင်ကျွန်တော်ရဲ့နော်ကျွန်တော်နိုင်ငံရဲ့နေရာဒေသတိတိယရောက်လာတယ်ရောက်လာရတယ်နေတဲ့နေရာမှာလည်းဟိုလိုကျွန်တော်တရားဥပဒေစိုးမိုးမှုရှိတဲ့ မျိုးတွေရွာတွေရက်ွက်တွေကြမှာနေကြတာမဟုတ်ပဲနဲ့ဟာလားကြောက်လို့သူမရှိတဲ့အနေစားပုံလေးနော်ကျွန်တော်လောက်ွက်ချေလောက်ွက်ကြားတွေအဲ့ဒီမှာတွေတဲဆောက်ပြီးတော့မှဒီလိုမျိုးနော်ဟိုတရားမဝင်နော်ကျွန်တော်ကြီးပါလေးတွေထူထောင်ပြီးနေကြတဲ့အခါကျတော့အုတ်ချွေရလည်းလမ်းမနေဖြစ်အဲ့တော့မလုပ်ကြပါနဲ့ဆိုရင်လည်းဒီလူတွေအားလုံးကိုအာဒီတိပညာပေးဖို့လည်းအချမ်းသာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီမှာဖြစ်လာတဲ့ဖြစ်လာရတဲ့ပြဿနာတိုင်းပါလေပဲခုနကကိုယ်ဆောင်မျိုးဆက်ပြောလို့ပဲဖြစ်လာပြီဆိုရင်အဒီစိတ်လိုက်ကြည့်လိုက်အတေးကြီးကြတယ်ပစ္စည်းကြတယ်အဲ့ဘယ်တော့ပဲကျွန်တော်တို့တော့ပညာပေးတွေပြောတယ်မလုပ်ကြပါနဲ့အလို့ပြောပေးမယ်လည်းပဲသူတို့မှလည်းပဲနေဖို့အဒီသူတို့ရဲ့စောင်းဝင်နေမိခတူကစောင်းဝင်နေဆိုတာလည်းရှိနေတဲ့ခါကျတော့ပညာတွေကလည်းမလုပ်ပါနဲ့လို့ပြောလို့လည်းခက်နေတယ်အဲ့ခုနကပြောမိသားစုတွေမှရှာတယ်အဲ့လောက်ကဒီထဲမှာဝင်ရှာတယ်။နောက်ကျွန်တော်တို့ကြပေါ်ကြတယ်။အဲတို့ကြပေါ်ကြတယ်။ဒီကျန်တဲ့ယာတိချိန်မှာတော့နောက်သိသိဟိုမထောင်းလာလာပြီ။အခုလိုမိုးရင်းရည်မှာအင်တာမအနေများတယ်။မိုးရင်းရည်မှာအင်တာမအနေများတယ်။အဲအကြောင်းမို့လဲကျွန်တော်တို့ခုနကျွန်တော်ပြောသလိုအဲမိမိကိုမိမိကခင်းနေဆောက်ချောက်လဲမှာကိုယ်တရားနေတော့ကိုယ်ချီဆောင်နေတယ်လို့ကျွန်တော်ဒီလိုပြောခြင်းဖြစ်ပါတယ်။ဟုတ်ကဲ့။
โอเคสวัสดีครับကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေပို့ထားတဲ့ message တချို့လည်းရှိနေပါသေးတယ်။ဒီမှာစုမမယ်ဒီဆောင်ဖတ်ပြပေးပါဦး
။ဟုတ်ကဲ့ပါရှင်ဒီကြောတက်ထွန်းဆိုတဲ့အကောင့်ကမြမပြီမှာအသက်တစ်ချောင်းဆုံးရှုံးမှုဆိုတာအင်မတန်မှလွယ်ကူပါတယ်တဲ့။တာမန်ဖြစ်ရောဖြစ်စဉ်လို့သဘောထားလို့တော့ရနေပါပြီတဲ့။ဥမာဖားကတ်မှာမြေပြိုလို့လူတွေအစုလိုက်အပြုံလိုက်တည်တဲ့သတင်းကတလောက်ကိုတစ်ခါလောက်တောင်မှတက်လာနေပါတယ်တဲ့။နောက်ဒါမျိုးမဖြစ်စေရအောင်ဒါမှမဟုတ်ဖြစ်လာခဲ့ရင်လူအသေးပြောက်အ ਨੇ ဆုံးဖြစ်အောင်ဘလို့မျိုးစီမံထားပါတယ်ဆိုတာမျိုးသက်ဆိုင်ရာကဘလို့စီမံခန့်ခွဲထားပါတယ်ဆိုတဲ့သတင်းမျိုးတစ်ခါမှမကြားရပါဘူးတဲ့။လူတွေအလုံးမရှိလို့ဖားကန်ကမြေစာပုံမှာလာရှာကြတာလောဘသားတွေတေပေါ့ဘာဖြစ်လဲဆိုပြီးသဘောထားနေကြတာလားဒါမှမဟုတ်ဩသူတို့ကငါတို့နိုင်ငံသားတွေပါလားသူတို့လောက်ကင်ရှားပါလို့ပညာမတက်လို့အသက်နဲ့ရင်လာလုံနေကြပါလားသူတို့တွေဘေးအန္တရာယ်ကင်းရှင်းအောင်ငါတို့လှုပ်ပေးဖို့လိုပါလားဆိုတဲ့အသည့်စိတ်မျိုးတက်ဆိုင်ရာတာဝန်ရှိတဲ့သူတွေမှာရှိဖို့ကောင်းပါတယ်တဲ့အခုရန်ကုန်မြို့လျှက်စစ်ဌာနရဲ့ပေါ်ရုံမှုကြောင့်အနာဂတ်ရဲ့တားကောင်းရတနာလေးတူတေဆုံးရပြန်ပါပြီတဲ့ဒီသတင်းမျိုးကလည်းနှစ်စင်မိုးကြတိုင်းမှာကြားနေကြသတင်းတစ်ခုဖြစ်လို့ဖြစ်ရောဖြစ်စေလို့တော့သဘောထားနေကြပါတယ်တဲ့။မွေးဖွားဒီမဆာလို့တည်ဆုံးတဲ့အထိငါတို့မြို့တော်စီပင်မှာတာဝန်ရှိပါတယ်ဆိုတဲ့စကားဘဲကြောင်မှသွားထားတယ်လေတဲ့။ငွေရပေါက်ဆိုရင်ငါတို့တာဝန်လို့ဆိုလေသလား။အခုရှစ်တန်းကျောင်းသားလေးတည်တဲ့ကိစ္စကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့တက်ဆိုင်ရာတာဝန်ရှိရသူအစဉ်အဆက်ကိုပြင်းပြင်းထန်ထန်အရေးယူစေချင်ပါတယ်ဆိုပြီးရေးထားပါတယ်ကောင်လွင်ကြီး။
โอเคจินดาก็ดี Facebook กับ Match ก็ดีตาวินชื่อได้ตัวนี้ตะกะเยียอยู่ဖြည့်ရှင်းน่ะไม่တွေ့อ่ะอูสุริตัวทောက်ပြတ်ทําเลยสรุปดีเนี่ยมาเจอกูตียาต้วยโหเมเจมาเลยโมจีอ่ะมุนไนไตตาก็โหตะบาวะจอมมุโลไม่ตัดหน่ายอูก็ท่าบาแล้วเลยดังแม้ผิดลาพี่หน้าไปมาต้องเปลี่ยนဖြည့်ရှင်းหมู่ป้ายอ่ะอ้ายาเสียชื่อล่ะสรุปเมเสียบาโหตะลอกอ่ะดีท้ายมาไล่หมู่แล้วมาเป่มิเนี่ยคลีนิกเกษาပေါ်လာဒီလူမှုကွန်ရက်တွေပေါ်မှာတချို့ကဒီမြမာပြည်အဖြစ်တွေနဲ့ရှင်ပြီးပြောတာမျိုးတွေရှိပါတယ်။ကွာလွန်းတယ်ပေါ့လေ။မြမာပြည်မှာဖြစ်ရင်တော့တေးမာပဲဆိုပြီးပြောတာမျိုးတွေရှိပါတယ်။ဟိုဖြစ်စဉ်ချင်းကတော့မတူဘူးပေါ့လေ။ဒါပေမဲ့ဘာကြောင့်ဒီလိုမြင်နေရတာလဲ။ဒီတုံ့ပြန်ဖြစ်ရှင်းတဲ့နေရာမှာဘာတွေလိုအပ်ချက်တွေရှိနေလဲကိုစီရသေး။ဟုတ
်ကဲ့။ဆိုတော့အခုကတော့ဒီ Facebook politics ပေါ့နော်။ Facebook ပေါ်မှာတခုဆိုလို့ဆိုချင်ဖြစ်စဉ်လေးကတစ်ချက်ဆိုလို့ချိန်ခဲ့တဲ့ဒီလေးကြောက်လာတယ်။ဖြစ်စဉ်လေးကအမောင်းတစ်ခုဆိုလို့ကျွန်တော်တို့ Facebook ပေါ်မှာအဲကျွန်တော်တို့လိုရဲကူကူတရင်နေပြန်မှန်တွေ့တယ်ဒီတစ်ခါကျတော့ဒီဘောမှာကျွန်တော်တို့ပြည်သူလူတွေတုံ့ပြန်မှုတွေနဲ့အတုံးလိုက်ဆဲလိုက်နေရတာပေါ့ဗျာဆိုတော့ဒီဟာအားကောင်းလာတဲ့အတွက်ကြောင့်မို့လူမှုကွန်ရက်ဒီအားကောင်းလာတဲ့လူမှုရဲ့အတန်တွေကလည်းပုံပြီးတော့ခါတိုင်းကြေလောင်လာတဲ့အတွက်ကြောင့်မို့လို့ဟလာအစိုးရအပိုင်းကနေတော့ပြောလို့တပ်နာတွေတက်တဲ့ခါဟလာဒီတော့ပြောစစ်တမ်းကျောင်းသားလေးပြီးဆုံးသွားတဲ့ကိစ္စတွေနောက်ဆက်တွဲဒီနေ့ဆိုတော့နောက်တစ်ခုဖြတ်ဖြစ်တယ်ဒီလိုကိစ္စမျိုးတွေမှာဆိုလို့ရင်တော့အစိုးရအပိုင်းကဘာလုပ်လဲဆိုတော့အခုနောက်ပိုင်းစက်တင်ဘာအလာတာဝန်ရှိတဲ့သူဝင်ကြီးတို့ဒီမျက်စိနဲ့ပတ်သက်တဲ့တာဝန်ရှိတဲ့ဝင်ကျွန်တော်တို့ဝင်ကြီးတို့ဆိုတော့သတ်တော်ကိုယ်စားလှယ်တို့ကတော့သူကဒီရုပ်ထင်လာတော့တယ်ပေါ့နော်တိတ်ဆုံးသွားတဲ့ဒီကလေးတွေအေယိုသွားတွေ့တာမျိုးခွင့်သိမ့်တာမျိုးယောကြီးပေးတာမျိုးဆက်သွင်းပေါ့နော်သူတို့ကိုအဲ့လိုအလူငွေပေးတာလူတွေလုပ်ပြီးတော့ဒါမျိုးတော့ response ဆိုပဲဒါပေမဲ့ဒါကကျွန်တော်တို့ပြီးသွားတဲ့ကိစ္စပေါ်မှာကျွန်တော်တို့ PR ပြီးကြောင်းကျွန်တော်တို့ဒါကျွန်တော်တို့ဘယ်လိုဘယ်လိုလက်တော့တုံ့ပြန်ဘူးကြာဒါကကျွန်တော်တို့လူ့ဘက်ကြီးတစ်ခုနောက်ဒါမျိုးဖြစ်ရပါသေးဘူးဆိုရင်အမကန်ကျက်ပေးတယ်တုံ့ပြန်မှုမျိုးမဟုတ်ဘူးဆိုတော့ကျွန်တော်တို့ကဖြစ်ဖြစ်တာကကျွန်တော်တို့ဒီလိုက်လူမျိုးဒီကိစ္စတွေလည်းဖြစ်ခဲ့တယ်အခုလည်းဖြစ်နေတယ်ဆိုတော့အဲ့ဒီမှာဖြစ်ကျွန်တော်တို့ညှော်နေတဲ့ဟာဖြစ်ဖြစ်နဲ့တုံ့ပြန်မှုအစိုးရရဲ့ဆောင်ရွက်ချက်ကဖြစ်ရမှာကဒါဘာကြောင့်ဖြစ်တာလဲကျွန်တော်တို့အားနဲ့ပြည်သူအားနဲ့တော့မဟုတ်ဘယ်ပြဿနာကြောင့်ဖြေကြမှုဖြစ်တာအဲ့တော့နောက်ကိုအဲ့လိုမဖြစ်အောင်ကျွန်တော်တို့တွေဘက်ကနေကျွန်တော်အမြန်ဆုံးဘယ်လိုဆောင်ရွက်နေလဲလူစုဘက်ကလည်းဘယ်လိုအခြေအနေပြောင်းရင်ဘယ်လိုသတိထားပါဆိုတဲ့
တိတိကျကျကျွန်တော်တို့တိတိကျကျတုံ့ပြန်မှုမျိုးစီမံခေါက်ဆက်မှုမျိုးမတွေ့ရသေးဘူးဆိုတာတိတိကျကျပေါ့နော်သူတို့ချို့ကျွန်တော်တို့ပြောတာဆိုတာမျိုးကြားဒါပေမဲ့လူမှုကြားထဲမှာကျွန်တော်တို့ပြင်းပြင်းမရောက်တာဘူးပေါ့နော်ဆိုတော့ဟိုကိုယ့်အပကတကယ်တမ်းကျွန်တော်တို့လူမှုအဆက်အန္တရာယ်နဲ့ပတ်သက်ပြီးတော့ကြိုးတင်ထွက်ဆပြီးတော့ကျွန်တော်တို့ဆောင်ရွက်တာမျိုးအမှန်အားနဲ့ပါလေလူမှုကိုယ်တိုင်ကလည်းပေါ်လာလည်းရှိတယ်ဆိုတော့ပေါ်တဲ့ပြည်သူလူမှုအုပ်ချုပ်တဲ့အစိုးရအနေနဲ့ပို့ပြီးအားထုတ်ဖို့လိုပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့ပို့ပြီးတိတိကျကျစနစ်တကျတုံ့ပြန်မှုမျိုးသူရအနေနဲ့လုပ်ဖို့လိုပါတယ်ဗျဟုတ်
ကဲ့ဆိုတော့ကိုယ်စုံမိုးထော့တဲ့သဘောထားကနေဘလို့အားနဲ့ချက်တွေရှိနေပြီးတော့ဘလို့တုံ့ပြန်တဲ့လို့မြင်လဲကိုယ်စုံမိုးထက
်ကျွန်တော်တို့ခါးခါးမှာပြည်သူတွေကိစ္စကတော့ကျွန်တော်တို့ဒီမှာတော့ဒီတုံ့ပြန်ဆောင်ရွက်တဲ့ဟာကမတွေ့ရတဲ့လောက်ပဲဗျကျွန်တော်တို့ကြည့်ကြတော့အခုကျွန်တော်တို့ဆိုလို့ရှိရင်ဒီ2018ဆိုလို့ရှိရင်ဒီခမနာပိုင်းနဲ့ရှိတဲ့ဒုတိယကျော်သွားပြီဗျဒါကျွန်တော်တို့အတော့မတွေ့တဲ့ဟာတွေမပါဘူးအဲ့တော့ဒီအရင်ကလည်းစစ်ဆိုင်စစ်ဆိုင်မှာကြာကြာတည်ရတယ်ပေါ့နော်ကြာကြာတည်ရတော့ဒီဟာအပေါ်မှာကျွန်တော်တို့ကန့်ကျက်ခင်းမှာကျွန်တော်မတွေ့ဘူးကျွန်တော်ဒီဒီကတာကန့်ကျက်ခင်းတာတခါမှလည်းမတွေ့ဘူးတော့ဒီကျော်လည်းကျော်မကြတော့ဘူးဒီနေ့ဆိုလို့ရှိရင်ဒါအများကြီးကျိုးသွားတယ်ပြောလို့ရတယ်ဟောဆိုတော့နေ့ဝက်ခင်းမှာပဲဒုတိယကျော်သွားပြီဗျအဲ့လိုမျိုးဆိုတဲ့ခါကျတော့ကျွန်တော်တို့ဒီနေ့ကတော့ဒီကိစ္စပေါ်မှာလုံးဝကိုကျင့်နိုင်ကြမရှိဘူးအကြောက်
။ပါဝင်ဆွေးနွေးပြတဲ့ကိုဇော်မိုးထက်ဦးတရသွေးဖခင်မြို့နယ်ပြည်သူ့လွှတ်တော်ကိုစလဲဦးတင်ဆိုးတဲ့တောထရှင်များအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေည VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဗီယိုရဲ့တိုင်းရိုက်လေလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါညနဲ့စနေညတိုင်းမှာဆွေးနွေးနေတာဖြစ်ပါတယ်။ဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနူမီတာ71925တို့မှာဖမ်းယူနားဆင်နေပါတယ်ခင်ဗျာ။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာတင်းရီမနဲ့ခင်းနိုင်ငံတကာနောက်ဆုံးသတင်းတွေကိုကိုကြော်ကြော်သိန်းကပြောပြပေးပါဦးခင်ဗျာ။
ဂါဇာကမ်းရိုးနဲ့အစ္စရေးတောင်ပိုင်းမှာကြမ်းဖက်မှုတွေတိုးလာတဲ့ပေါ်အထူးစိုးရိမ်နေကြောင်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒုံးကြီးတွေပြစ်ခတ်တာနဲ့မီးလောင်စေတဲ့ဆွန်တွေကိုလွှတ်တင်တာ၊ချန်စီယိုတက်လျှောက်မှာရန်စားလှုပ်ဆောင်တာမျိုးတွေကိုရပ်ဆိုင်းဖို့ဟားမတ်စ်နဲ့တခြားပါလက်စတိုင်းလက်နက်ကိုင်တွေကိုကျွန်တော်တောင်းဆိုပါတယ်။အခြေအနေကိုနောက်ထပ်မီးထိုးတာမျိုးရှောင်ရှားဖို့အတွက်အစ္စရေးအနေနဲ့လည်းထိန်းသိမ်းလှုပ်ဆောင်ရပါမယ်လို့အတွင်မှုချုပ်ကစနေနေ့မှာပြောပါတယ်။နောက်ထပ်တင်းမာမှုတွေတိုးလာမယ်ဆိုရင်အသက်အန္တရာယ်တွေကိုထိခိုက်စေမယ်၊ဂါဇာမှာလူသားကပ်ဘေးကြီးပိုဆိုးလာစေမယ်၊ဂါဇာကိုပါလက်စတိုင်းအာဏာပိုင်ဖွဲ့ပြန်သွားနိုင်ရေးထောက်ခံမှုကိုထိခိုက်စေမယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ်။ကိုယ်တော်ရေးဆိုင်ရာခွန်အောက်တွေမကြသေးခင်ကတိုးမြင့်ချမှတ်လာတာဟာကမ္ဘာလုံးဆိုင်ရာထူးထပ်မှုကိုထိခိုက်စေလိမ့်မယ်လို့နိုင်ငံတကာငွေကြေးရှင်မုံငွေဖွဲ့ IMF ကကမ္ဘာကောင်းဆောင်တွေကိုသတိပေးလိုက်ပါတယ်။ဒီဥနဲ့အမေရိကန်ကြားကုန်သွယ်ကုန်တွေအပြန်အလှန်ချမှတ်ရာကနေတင်းမာနေတဲ့အခြေအနေကိုနောက်ထပ်အရှိန်မြင့်မဲ့လာလာမျိုးသမ္မတဒေါ်နယ်ထရမ့်ကပြောပြီးနောက်တည့်မှာပဲ IMF ရဲ့တတိပေးချက်ထွက်လာတာပါ။ဘာပေါ်မှာစီးပွားရေးအင်အားအကြီးဆုံးအမေရိကန်နဲ့ဒုတိယအင်အားအကြီးဆုံးတရုတ်တို့ကြားတနိုင်ငံချင်းစီရဲ့ကုန်ပစ္စည်းဒေါ်လာ34ဘီလီယံဘိုးစီအပေါ်ကုန်သွယ်ကုန်တွေအပြန်အလှန်တိုးမြင့်ချမှတ်ကြပြီးတဲ့နောက်မကြသေးခင်လတွေတွင်ကုန်သွယ်ရေးဆိုင်ရာတင်မာမှုတွေတိုးမြင့်လာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ HIV/AIDS ရောဂါပိုးကူးစက်မှုနောက်တိုးအရေအတွက်ဟာ15နှစ်ဆက်တဲ့ကြာဆင်းလာတာကိုAIDS ရောဂါတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ကနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ရောဂါပိုးကူးစက်မှုနောက်တိုးအရေအတွက်ဟာ2000ပြည့်နှစ်ကပြင်းပြခြင်းအဖြစ် 29,800 ကနေပြီးခဲ့တဲ့2019ခုနှစ်မှာ 11,000 ပဲရှိတော့တာကို UNAIDS Internet စာမျက်နှာမှာဖော်ပြထားတဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူအရေအတွက်ဟာလည်း2009ခုနှစ်မှာပြင်းပြခြင်း 14,800 ကနေ2019ခုနှစ်မှာ 6,900 အထိထပ်ဝကျော်ကျဆင်းသွားပါတယ်။HIV ရောဂါပိုးရှိသူရေအတွက်စုစုပေါင်းကတော့2014ခုနှစ်ကနေ2019ခုနှစ်ထိ၄နှစ်ဆက်တိုက်အပြောင်းအလဲမရှိဘဲပြင်းပြခြင်းအပြင်လူပေါင်း 22,000 ရှိနေပါတယ်။ရိုဟင်ဂျာလူနည်းစုတွေပေါ်မြန်မာဆွေးရဖိနှိပ်မှုမှာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ကလေးသင်ငယ်ဆိုင်ရာအခွင့်ကလေးသင်ငယ်အခွင့်ရေးဆိုင်ရာသဘောတူညီချက်တွေကိုချိုးဖောက်တဲ့အကြောင်းတွေ့ရှိရတယ်လို့ဥပဒေကြွမ်းကျင်သူတွေကပြောပါတယ်။အဂုလကစတင်တဲ့မြန်မာလူမျိုးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းစစ်ဆင်ရေးအတွင်းအင်းဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူလူညာဒုက္ခတဲ့9သိန်းကျော်ထဲမှာထောက်ဝက်ကျော်ဟာကလေးတွေဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံတော်သတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမူကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ဒီကနေ့မိနစ်အတွက်6989 VOA အစီအစဉ်ကိုလိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ရတဲ့ကျေးဇူးပါသရစီမြန်နေတို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ညဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.